Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ August 29ရက်ချက်သားရညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00 ထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ Lightometer 3251အပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တက်ရိုက်နှဆိုင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမျက်ပေါ်မှာလာမယ့်သတင်းပတ်တွေအတွင်းမှာဒီတရုတ်သမ္မတနဲ့စကားပြောဖို့အတွက်အမေရိကန်သမ္မတအနေနဲ့အဆင်သင့်ရှိနေပါတယ်လို့အမေရိကန်လုံခြုံရေးဆိုင်ရာအထူးအကြံပေးကဒီကနေ့ပြောကြားလိုက်ပါတယ်။ Delaware Watch သတင်းဌာနကဒီသတင်းတောက်2ယောက်ကိုဒီနေ့အစောပိုင်းတုန်းကနှစ်ရှည်ထောင်ဒဏ်တွေချလိုက်တယ်လို့သူတို့ရဲ့ editor ကဒီကနေ့ပြောကြားလိုက်ပါတယ်။တခါဒီဂျော်ဒန်မြစ်နောက်ဖက်ကန် West Bank ဒေသမှာတော့ Israel ဘက်ကနေထိုးစစ်ဆင်မှုတွေကိုဆက်လက်ပြုလုပ်နေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညပိုင်းမှာကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါမဆင်မြတ်မွေးရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရခိုင်ဘက်တန်တွဲနာကမောင်ရွှေလေးရေတဲ့စကန်နီကိုစစ်ကောင်စီကလေကြောင်းကပြင်းပြင်းထန်ထန်တိုက်ခိုက်နေတာမှာဒေသခံက
မင်းညီမတည့်ရတယ်လို့ပြောရရင်တော့ဒီနေ့မနေ့ပိုင်းတော့မှာပေါ့နော်ရေတဲ့နာမှာရှိတဲ့မော်ယုံကိုလာပြီးတော့ပုံကျဲတာမျိုးရှိတယ်လို့ပြောတဲ့လေရင်းနဲ့လေပုံကျဲတာကတော့ဒီအယောက်30လောက်သေးတယ်လို့ပြောတယ်
နောက်ပကိုးတိုင်းလေဗရန်မြို့နယ်အတွင်းကခြေရာတချို့ကိုလည်းစစ်ကောင်စီကမီးရှို့လိုက်ပါတယ်။နောက်မန္တလေးမြို့မပြတ်စေဘူးတော့စစ်ကောင်စီထောက်ခံသူတွေချီတက်တောင်းဆိုခဲ့ကြပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဂျာတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရမြမရေးတုံတက်ချက်နောက်ကျမ်းမိုင်ကဏ္ဍနဲ့တိုင်းသတင်းလွှာတွေကိုစက်တိုင်နှဆိုင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
American သမ္မတ Joe Biden အနေနဲ့လာမယ့်သတင်းပတ်တွေအတွင်းမှာတရုတ်သမ္မတ Xi Jinping နဲ့တွေ့ဆုံဖို့အတွက်အဆင်သင့်ဖြစ်နေပါပြီလို့ American လုံခြုံရေးဆိုင်ရာအထူးအကြံပေး Jake Sullivan ကပြောကြားလိုက်ပါတယ်။ Beijing မြို့တော်မှာရောက်နေတဲ့ Jake Sullivan နဲ့တရုတ်သမ္မတ Xi Jinping တို့ဒီကနေ့တွေ့ဆုံဆင်မှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ We are committed to maintaining high level diplomacy and to this end President Biden looks forward
အမေရိကန်ပြည်ထောင်စုအနေနဲ့အစစ်မြင့်တန်တမာဆက်ဆံရေးကိုထိန်းသိမ်းထားဖို့တနိဋ္ဌန်ချထားကြောင်းနဲ့လာမယ့်သတင်းပတ်တွေအတွင်းမှာသမ္မတရှီနဲ့ဆွေးနွေးဖို့အဆင်သင့်ရှိနေပါတယ်လို့ဒီအင်ဘျူရိုလုံခြုံရေးအကြံပေး Jake Sullivan ကပြောကြားခဲ့တာပါ။အကျိုးဆက်တွေများတဲ့နှစ်နိုင်ငံဆက်ဆံရေးမှာအစစ်မြင့်မဟာဗျူဟာမြောက်ဆက်သွယ်ရေးလမ်းကြောင်းတွေပွင့်နေဖို့အတွက်သမ္မတ Biden ကသူ့ကိုတရုတ်နိုင်ငံကိုဆွေးနွေးခဲ့တာဖြစ်ကြောင်းလည်းပြောကြားပါတယ်။တရုတ်နဲ့အမေရိကန်ကြားပြိုင်ဆိုင်မှုတွေကနေထိတ်တိုက်တွေးမှုပဋိပက္ခဖြစ်မှုတွေအဖြစ်ရောက်မသွားအောင်လို့နှစ်နိုင်ငံစိတ်ဝင်စားတဲ့ကိစ္စရပ်တွေမှာလက်တွဲဆောင်ရွက်သွားဖို့အသင့်ရှိကြောင်းလဲ Jake Sullivan ကသတင်းစကားပါခဲ့ပါတယ်။နှစ်နိုင်ငံလုံးမှာကြီးမားတဲ့အပြောင်းလဲတွေရှိခဲ့ပေမဲ့ကမ္ဘာကြီးတည်ငြိမ်အခြေအနေကောင်းမွန်စေဖို့အတွက်နှစ်နိုင်ငံဆက်ဆံရေးဟာမပြောင်းမလဲရှိနေပါတယ်လို့တရုတ်သမ္မတ Xi Jinping ကလည်းပြောကြားခဲ့ပါတယ်။အပြန်အလှန်လေးစားမှုရှိပြီးတော့ငြိမ်းချမ်းစွာရှင်တွဲနေထိုင်နိုင်ရင်းနဲ့နှစ်ဖက်လုံးအရှုံးမရှိပူးပေါင်းဆောင်ရွက်ရေးဆိုတဲ့မူကိုလည်းတရုတ်နိုင်ငံကမပြောင်းမလဲကင်ဆယ်ထားတယ်လို့ပြောပါရယ်တရုတ်သမ္မတနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးတို့တွဲဆုံစဉ်အတွင်းမှာထိုင်ဝမ်အရေးတောင်တရုတ်ပင်လယ်အရေးနဲ့ယူကရိန်းစစ်ပွဲတွေအကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့အင်ဂျူရောကသတင်းထုတ်ပြန်ပါရယ်အမေရိကန်လုံခြုံရေးအထူးအကြံပေး Jake Sullivan ဟာဒီကနေ့အစောပိုင်းတုန်းကလည်းတရုတ်စစ်ရေးကော်မရှင်ဒူဥက္ကဋ္ဌရှန်ယူရှီယားနဲ့တွဲဆုံဆွေးနွေးပါရယ်အမေရိကန်အနေနဲ့ထိုင်ဝမ်နဲ့စစ်ရေးပူးပေါင်းမှုတွေဆက်လက်နဲ့ရောင်းချမှုတွေရပ်ဖို့နဲ့ထိုင်ဝမ်နဲ့ပတ်သက်လို့မဟုတ်မမှန်တာတွေမပြောဖို့အတွက်တရုတ်စစ်ရေးကော်မရှင်ဒူဥက္ကဋ္ဌကတိုက်တွန်းခဲ့တယ်လို့တရုတ်သတင်းတွေမှာဖော်ပြပါရရှင်
။လွန်ခဲ့တဲ့9နှစ်တုန်းကဟောင်ကောင်မှာဘုံခွဲကျန်စီမှုတွေတအူးကိုအပြစ်ချလိုက်ပြီး6ဦးကိုတော့ပြန်လွှတ်ပေးလိုက်ပါတယ်။2019ခုနှစ်ကဟောင်ကောင်မှာရဲတွေကိုဘုံခွဲတိုက်ခတ်ဖို့ကျန်စီမှုနဲ့ဖမ်းထားတဲ့9ယောက်ထဲက6ယောက်ကိုတရားသေးလွှတ်ပေးလိုက်ပြီးတယောက်ကိုအပြစ်ရှိတယ်လို့ဟောင်ကောင်ဂျူရီအဖွဲ့ကဒီနေ့ဆုံးဖြတ်ချက်ချလိုက်တာပါ။ဟောင်ကောင်မှာဒီမိုကရေစီထောက်ခံတဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေတဲ့အချိန်အတွင်းရဲတွေကိုဘုံခွဲတိုက်ခိုက်ဖို့ကြံစီခဲ့တာဖြစ်တယ်လို့ဂျူရီခွန်ယုံကဆိုပါတယ်။အဲ့ဒီလူ9ယောက်ဟာအစွန်းရောက်အဖွဲ့နှစ်ခုကဖြစ်ပြီးအဲ့ဒီအထက်ကတစ်ဖွဲ့ကတော့ Dragon Slayer လို့ဆိုတဲ့အဖွဲ့ဖြစ်တာအပြည့်ပြဆိုင်ရာလူခွန်ယုံနဲ့လူလူဆန္ဒပြချီတက်ပွဲမှာရဲတပ်ဖွဲ့ဝင်တွေကိုဘုံခွဲတိုက်ခိုက်ဖို့ကြံစီခဲ့တာဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။အဲ့ဒီလူတွေကို2019ခုနှစ်ဒီဇင်ဘာ10ရက်နေ့လူလူဆန္ဒပြချီတက်တဲ့လမ်းတစ်လျှောက်ဘုံနှလုံးထောင်မှုပူပေါင်းကြံစီတယ်ဆိုပြီးအကျန်းဖက်ဝါဒတံပြန်နှင်းနေအဥပဒေတွေနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ဒါဟာ2002ခုနှစ်ကအဲ့ဒီဥပဒေကိုစတင်ပြဋ္ဌာန်းလိုက်ပြီးလိုက်ချင်းကစပြီးပထမဆုံးချိန်အသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျ။
The World Watch Online သတင်းဌာနကသတင်းတောက်နှစ်ယောက်ကိုဒီနှစ်စံပိုင်းတော့ကစစ်ကောင်စီကဒီထောင်နဲ့နှစ်ရှည်တွေချမှတ်ခဲ့တယ်လို့သူတို့ရဲ့သတင်းရဒေတာကပြောကြားလိုက်ပါတယ်။ကိုမျိုးမြင့်ဦးကိုမေလတုန်းကထောင်ဒဏ်တစ်သက်ကိုအောင်ဆန်းဦးကို February လတုန်းကထောင်ဒဏ်အနှစ်20ချခဲ့တာဖြစ်တယ်လို့ Editor ကိုကျော်က AFP သတင်းဌာနကိုပြောကြားခဲ့တာပါ။ထောင်ဒဏ်ချခံရတဲ့အကြောင်းအစောပိုင်းတော့ကသိပေမဲ့သူတို့မိသားစုဝင်တွေရဲ့လုံခြုံရေးအခြေအနေကြောင့်ခုမှထုတ်ပြောတာဖြစ်တယ်လို့ Editor ရဲ့အပြောကိုသတင်းထဲမှာဖော်ပြခဲ့ပါတယ်။ဘိမ်းမြို့အခြေဆိုင်သတင်းတောက်နှစ်ယောက်ဟာ2023ဒီဇင်ဘာ17ရက်တုန်းကသူတို့နေအိမ်တွေကနေဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့ဖမ်းဆီးခံရပြီးဘိတ်အချင်းထောင်ကိုမပို့ခင်၄ရက်ကြာပြင်းပြင်းထန်ထန်နှိပ်စက်ညှဉ်းပန်းခံခဲ့ရတယ်လို့ The World Watch ကသတင်းထုတ်ပြန်ခဲ့ပါတယ်။ The World Watch သတင်းတောက်တွေလွတ်မြောက်ရေးအတွက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ အပါအဝင်သတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုထားကြပါတယ်။မြန်မာနိုင်ငံမှာလက်ရှိဖမ်းဆီးထောင်ချခံထားရတဲ့သတင်းတောက်62ယောက်ရှိတယ်လို့နယ်စည်းမထသတင်းသမားများအဖွဲ့ RSF ကပြောကြားထားပြီးကမ္ဘာမှာသတင်းတောက်တွေကိုထောင်အချဆုံးနိုင်ငံစီးနင်းထဲမှာတွင်းထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဩဂုတ်လ20ရက်နေ့ကလည်းအလွတ်တန်းသတင်းတောက်ကိုဝင်းထွတ်ဦးနဲ့ကိုထက်မြတ်သူတို့နှစ်ယောက်ကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။မွန်ပြည်နယ်ကြိုက်ထုံမြို့နယ်ကကိုထက်မြတ်သူနေအိမ်မှာစစ်တပ်ကဝင်ရောက်ဆင်းနင်းပြီးပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပြခဲ့ကြပါတယ်ရှင်။
အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတို့ကတော့ကာကွယ်ရေးသဘောတူညီမှုလက်မှတ်ရေးထိုးလိုက်တယ်လို့အရာရှိတွေကပြောလိုက်ပါတယ်။ဒီနေ့လက်မှတ်ထိုးလိုက်တဲ့သဘောတူညီမှုတွေအာရှပစိဖိတ်ဒေသတွင်လုံခြုံရေးချိန်ချမှုတွေကိုတံပြန်တဲ့နေရာမှာနှစ်နိုင်ငံနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့ကတိပြုလိုက်ကြပါတယ်။ဒီသဘောတူညီမှုကိုတော့ဩစတြေးလျကာကွယ်ဝန်ကြီးရစ်ချတ်မတ်စ်အင်ဒိုနီးရှားနိုင်ငံကိုအခုသတင်းပတ်တွင်သွားရောက်ခဲ့စဉ်မှာလက်မှတ်ထိုးခဲ့တာဖြစ်ပြီးဒီထက်မှာနှစ်နိုင်ငံပူးတွဲစည်းရေးလက်ချက်မှုတွေနဲ့တပ်တွေအပြန်အလှန်နေရာချထားရေးနဲ့ဆိုင်တဲ့ပြဋ္ဌာန်းချက်တွေလည်းပါဝင်ပါတယ်။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုတွေအငင်းပွားတာအပါအဝင်ဒေသတွေမှာတင်းမာမှုတွေတိုးလာနေချိန်မှာပဲလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့နှစ်နိုင်ငံကြားလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ဩစတြေးလျနဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ဟာသမိုင်းဝင်မှတ်တိုင်တစ်ခုဖြစ်တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဘိုရိုစီဗီယန်တူကလည်းပြောပါတယ်။ဒီသဘောတူညီမှုကိုနှစ်နိုင်ငံချုပ်ခဲ့တာဟာလုံခြုံရေးချင်းချောက်မှုတွေတံပြတဲ့နေရာမှာတနိုင်ငံနဲ့တနိုင်ငံအပြန်အလှန်အကူအညီပေးနေအောင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့နဲ့အရှေ့ပစိဖိတ်ဒေသတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရေရှည်ဖြစ်ပေါ်လာဖို့အတွက်ဖြစ်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1500ကနေပြထုတ်လည်ပေးနေပါတယ်ရှင
်။ August 29ရက်ဒါသာရင်းနှီးညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။ဂျော်ဒန်မြအနောက်ဖက်ကန် West Bank ဒေသမှာရှိတဲ့ဟာမတ်စစ်သွေးကြွနောက်ထပ်5ဦးကိုဒီကနေ့တုတ်တင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောလိုက်ပါတယ်။ယူအခြေချနေရာတွေရှိတဲ့နောက်ဖက်ကန်ဒေသမှာစစ်ဆင်မှုဒုတိယနေ့အဖြစ်အစ္စရေးကဒီကနေ့ဆက်လက်ထိုးစစ်ဆင်နေတာပါ။စစ်သွေးကြွတွေကိုသူတို့ပုံအောင်နေတဲ့တောခါရမ်မျိုးကဗလီအတွင်းမှာပြစ်ခတ်ချေမှုန်းခဲ့တာလို့အစ္စရေးစစ်တပ်ကပြောပါတယ်။တေဆုံးခဲ့သူတွေကတယောက်ဟာ Islamic Jihad အဖွဲ့ရဲ့တပ်မှုမိုဟာမက်ဂျဘာဖြစ်ပြီးတော့ Israel ပြည်သူတွေအပေါ်တိုက်ခိုက်မှုအတော်များများမှာပါဝင်ခဲ့သူဖြစ်တယ်လို့ Israel leader ကပြောပါတယ်။ Iran ကြောထောက်နောက်ခံပေးထားတဲ့ Hamas အဖွဲ့တွေအပေါ် Israel ကဂါဇာကမ်းမြောင်ဒေသမှာတိုက်ခိုက်နေတဲ့အချိန်ကလေးကဂျော်ဒန်မြေနောက်ဖက်ကန်ဒေသအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေတာပါ။အခုကတော့အကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးစစ်ဆင်ရေးဆိုပြီးတော့ Israel စစ်တပ်ကအတန်းကြပ်ကာကားတွေမြေထိုးဆက်ဘူးဒိုးစားတွေပါဒီအနောက်ဖက်ကန်ဒေသတွေကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ပါရဲ့ရှင်
။ရုရှားနောက်ဆုံးပစ်ခတ်ခဲ့တဲ့ drone 90ကျော်တဲ့ကအများစုကိုပစ်ချနိုင်ခဲ့တယ်လို့ Ukraine ဘက်ကပြောလိုက်ပါတယ်။ရုရှားဟာမနေ့ဗုဒ္ဓဟူးနေ့ညပိုင်းက drone 94စီးနဲ့ဒုံးကျည်3စီးကို Ukraine နယ်မြေအတော်များများကိုညာလုံးပေါက်ပစ်ခဲ့တာမှာ drone အစင်60ကိုတော့ Ukraine လေတပ်ကဂျာဖြတ်ပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ Ukraine စစ်တပ်ကပြောလိုက်တာပါ။ Chagasi, Dnipro, Pastrov, Donetsk,ကာကီဖ်ကာဆန်နဲ့ကီဖ်အပါအဝင်ဒေသကိုကူမှာဒီ drone တွေကိုကြားဖြတ်ဖြတ်စီးနိုင်ခဲ့တာလို့လဲယူကရိန်းစစ်တပ်ကပြောပါတယ်။မြို့တော်ကီဖ်မှာတော့၄ရက်အတွင်း3ချိန်မြောက် drone နဲ့တိုက်ခိုက်ခံရတာဖြစ်တယ်လို့အစိုးရရရှိတွေကပြောပါတယ်။မြို့တော်တွင်လေကြောင်းရသတိပေးချက်တွေ6နိုင်နီးပါထုတ်ပြန်ခဲ့ရပြီးပြစ်မှတ်ကိုထိမြင်တာမျိုးတော့မရှိခဲ့ဘူးလို့မြို့တော်စစ်ဘက်အုပ်ချုပ်ရေးအကြီးအကဲစာဟီပိုကိုက Telegram ကနေတဆင့်ပြောပါတယ်။ကိဖ်မြို့တော်တွင်ရက်ွက်သုံးခုကလူနေအိမ်စာအုပ်တချို့ကိုလာထိပြီးပျက်စီးသွားတဲ့ drone အပိုင်းစာတွေရှိပေမဲ့လို့ထိခိုက်သေးဆုံးသူတော့မရှိတဲ့အကြောင်းကို Popco ကပြောခဲ့ပါတယ်ခင်ဗျာ
Telegram လူမှုကွန်ရက်ပေါ်မှာအသုံးပြုသူတွေကျူးလွန်တဲ့ရာဇဝဲမှုတွေအတွက်ကုမ္ပဏီအကြီးအကဲမှတာဝန်ရှိတယ်ဆိုတာဟာလုံးဝအထိပယ်မရှိဘူးလို့ဒီကုမ္ပဏီအကြီးအကဲရဲ့ရှေ့နေကပြောကြားလိုက်ပါတယ်။သူနဲ့ဓာတ်ရိုက်ဒါမှမဟုတ်သွေဝိုက်သက်ဆိုင်ခြင်းမရှိတဲ့လူမှုကွန်ရက်ပေါ်ကရာဇဝဲမှုတွေမှာလူမှုကွန်ရက်လုပ်ငန်းအကြီးအကဲဒီPavel Duvov ရဲ့ပတ်သက်နိုင်တဲ့ဆိုတဲ့ထိမြင်ချက်တွေဟာလုံးဝအထိပယ်မရှိဘူးလို့ရှေ့နေကပြောလိုက်တာပါ။ Telegram ပေါ်မှာတရားမဝင်ငွေလွှဲမှု၊ကလင်းငယ်တွေပေါ်လိမ်မဲဆိုင်ရာနှိုင်းထက်စီးနှင်းလုပ်နေတဲ့ပုံတွေဖော်ပြမှု၊မူရစေမှောင်ခိုကူးမှုတွေလုပ်နေတာတွေအမှပူပေါင်းကြံစီပါဝင်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပြင်သစ်အစိုးရကအမှုဆောင်အရာရှိချုပ် Pavel Durov ကိုအမှုဖွင့်စုံစမ်းနေပါတယ်။ငွေကြေးခွာချမှုတရားရေးဆိုင်ရာအာဏာပိုင်တွေကပူးပေါင်းဆောင်ရွက်ဖို့ငင်းဆန်မှုတွေနဲ့လည်းသူ့ကိုစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့စနေနေ့ကပါရီလေစိတ်မှာဖမ်းခံခဲ့ရပြီးရဲချုပ်မှာ၄ရက်စစ်ဆေးခံခဲ့ရတဲ့ဒူရော့ဖ်ကိုအာမခံငွေဒေါ်လာ 5.6 တန်းရဲကိုတပတ်နှစ်ကြိမ်သတင်းပို့ရမယ်ဆိုတဲ့ကတိနဲ့အာမခံနဲ့လွှတ်ပေးထားပါတယ်။ Telegram အနေနဲ့ EU ဥရောပသမ္မဂရဲ့ Digital ဆိုင်ရာစည်းကမ်းဥပဒေတွေနဲ့အညီလိုက်နာဆောင်ရွက်နေတယ်လို့လည်းဒူရော့ဖ်ရဲ့ရှင်းနေကပြောပါတယ်ရှင်။
ဂျပန်မှာတော့အင်အားဖြင့်တိုင်ဖုန်းဝင်လာလို့လူတွေတန်းတွေချီနေရာရွှေ့ပြောင်းပေးဖို့အရာရှိတွေကတိုက်တွန်းနေကြပါတယ်။ဂျပန်နိုင်ငံနောက်တာမိုင်ကကျူရှူကျွန်းကိုအင်အားဖြင့်တိုင်ဖုန်းမုန်တိုင်းရှန်ရှန်ဒီနေ့ဝင်ရောက်တိုက်ခတ်လိုက်တာကြောင့်လူ9000ကျော်ကိုနေအိမ်တွေကနေဘေးလွယာကိုရွှေ့ပြောင်းချက်ဖို့အာဏာပိုင်တွေကပြောလိုက်တာပါ။လေပြင်းတိုက်ခတ်မှုနဲ့မိုးကြီးကျယ်ရွာသွန်းတာကြောင့်လက်စစ်မီးတွေပြတ်တောက်ကုန်ပြီးတော့စစ်ဝင်ကြီးတွေပိတ်လိုက်ရတယ်လို့လေရင်ခီးစင်တွေလည်းရပ်ဆိုင်းသွားခဲ့ရပါတယ်။အခုချိန်ထိတော့မုန်တိုင်းကြောင့်3ယောက်ထက်မနည်းသေဆုံးပြီးတယောက်ပျောက်ဆုံးနေတယ်လို့ဂျပန်ဆိုရအဖွဲ့အထွေထွေချုပ်ယိုရှိမာဆာဟာယာရှိကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒါအပြင်လူ45ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ဂျပန်နိုင်ငံဘေးဒုက္ခစီမံခန့်ခွဲမှုအေဂျင်စီကလည်းပြောပါတယ်။ဒီမုန်တိုင်းဟာဒေသတွင်းကိုဝင်ရောက်တဲ့မုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးမုန်တိုင်းတွေထဲကတစ်ခုဖြစ်နိုင်တယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။ဒိုတာကားကုမ္ပဏီကတော့မုန်တိုင်းကြောင့်သူတို့ရဲ့ပြည်တွင်းကစက်ရုံတွေလုပ်ငန်းတွေကိုအားရစမ်းလိုက်ရပြီးNissan Honda နဲ့ computer chip တွေထောက်လုပ်တဲ့ Renesas Company နဲ့ Tokyo Electron Company တွေကသူတို့ရဲ့တချို့ company တွေကိုယာယီရဆိုင်ထားလိုက်ရပါတယ်ခင်ဗျာ Direct from Washington The Voice of America VOA မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့ August 29ရက်နေ့ချက်တာရင်းညအထူးကြဆုံးသတင်းတွေကိုမဆုမြတ်မုံနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ရခိုင်ဘက်တန်တွဲနာကမောင်ရွှေလေးရေတဲ့စခန်းအနီးကိုစစ်ကောင်စီလေကြောင်းကပြင်းပြင်းထန်ထန်တိုက်ခတ်လိုက်တာပါရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်အတွင်းကစစ်ကောင်စီရဲ့တခုတည်းသောလက်ချံမောင်ရွှေလေးရေတဲ့စခန်းကိုအရခတ်တော်အေးကမနေ့ကသိမ်းပိုက်လိုက်ပြီးတော့သတင်းတွေထပ်ပေါ်ပြီးတဲ့နောက်ရေတဲ့အနီးနာကိုစစ်ကောင်စီလေကြောင်းကနေဒီနေ့ပုံကျဲတိုက်ခိုက်နေတာလို့ဒေသခံတွေကပြောပါတယ်ဒါအပြင်မနေ့ညနေပိုင်းကလည်းအေးထင်းချုပ်ထားတဲ့ရသေးတော်မြို့နယ်ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရသားနှုတ်သေးဆုံးပြီးလေဦးထံရခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်ဒီတိုက်ပွဲအချိန်လေးရန်ကုန်ကသတင်းပေးပို့လာတာကိုကိုစောဝန်းလှိုင်ပြောပြပေးပါအောင်ခင
်ဗျရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကစစ်ကောင်စီရဲ့လက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုအရခတ်တပ်တော် AA ကမနေ့ကသိမ်းပိုက်လိုက်ပြီလို့ဒေတာတွင်သတင်းဌာနတွေမှာဖော်ပြထားတာတွေ့ရပေမဲ့ AA ကတော့ဒီကိစ္စနဲ့ပတ်သက်လို့အတိပြုချက်ထုတ်ပြန်ခြင်းမရှိသေးပါဘူးဒါပေမဲ့လည်းအခုလိုသတင်းတွေထွက်ပေါ်ပြီးနောက်မှာတော့မောင်ရွှေလေးရေတပ်စခန်းအနီးမှာရှိတဲ့မော်ယုံကျေးရွာကိုစစ်ကောင်စီလေကြောင်းကပုံကျဲခဲ့တာကြောင့်တေဆုံးသူ10ခန်းနဲ့ချီရှိတယ်လို့တန်တွဲမြို့နယ်ကစစ်ဘေးဒုက္ခသည်အမျိုးသမီးတူဦးကပြောပါတယ
်။မယ်ညီမသိရတယ်လို့ပြောရရင်တော့ဒီနေ့မနေ့ပိုင်းတော့မှာပေါ့နော်ရေတပ်သားမှာရှိတဲ့မော်ယုံကိုလာပြီးတော့ပုံကျဲတာမျိုးရှိတယ်လို့ပြောတဲ့သတင်းနဲ့လေပုံကျဲတဲ့ခါကျတော့ဒီအယောက်သုံး30လောက်ကြေးလို့ပြောတယ်ဒါပေမဲ့အဲ့အယောက်30ကညီမတို့ကဟိုအယတားပြည်သူထိခိုက်တာလားဗာညာသားလည်းအတိအကျမသိရဘူးဘာလို့လဲဆိုတော့ဒီပေါ့နော်တန်ရွှဲမျိုးပေါ်ကနေပြီးတော့အရှာသွားပြီးတော့ဖုန်းလာဆက်တဲ့လူတယောက်ရှိလို့ပေါ့နော်အဲ့လူစီကနေညီမတို့ကတဆင့်ပြန်ကြရတာဆိုတော့လေဟိုဘာသတင်းကမှအတိအကျမသိရဘူးဖြစ်နေတယ်ရှင်ဟုတ
်အရခတ်တတ်တော် AA ကတော့အရေးတက်စကန်းသိမ့်ပိုက်လိုက်ပြီးဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်တစုံတရာအတိပြုထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီအနေနဲ့လက်ရှိပြင်ထန်နေတဲ့ရခိုင်တိုက်ပွဲတွေမှာလေကြောင်းနဲ့ရေကြောင်းကိုအဓိကထားပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေတာဖြစ်ပါတယ်။ဒါအပြင်မကြာခဏဆိုသလိုဘာတိုက်ပွဲမှမရှိတဲ့နေရာတွေကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတာရေတပ်သင်္ဘောတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အရသာထိခိုက်ဒေဆုံးမှုတွေလည်းရှိနေပါတယ်။မနေ့ကလည်းစစ်တွေမျိုးအနီးပင်လယ်ပြင်မှာရှိနေတဲ့ရေတပ်သင်္ဘောတွေကနေရသေးတောင်မျိုးနဲ့မိုးဆဲကျွန်း စာပြင်ကြီးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အရသားနှစ်ဦးသေဆုံးပြီးတော့လေးဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရခိုင်ဒေသခံလူငယ်တဦးကပြောပါတယ်
ဆိုတော့ဒီမနေ့ကပေါ်လေဒီသေတောင်မှာဒီညနေဒီနင်းပေါ်လေနင်းစစ်တနင်္လာရှိမယ်ပေါ်လေဒီစိတ်ကုန်စီနေဒီလိုမျိုးရှိတဲ့စိတ်ကုန်စီနေကလည်းလည်းဒီပြေးလေလို့အဲ့ဒီရမှာနင်းစစ်တနင်္လာမှာလည်းလည်းဒီကြားတယ်ပေါ်လေဆိုတော့ဒီအဲ့ဒီမှာဒီဒေသခံတွေရောက်သေဆုံးပြီးတော့ဒီလေးရလာဒဏ်ရာရတယ်လို့သိရတယ်ပေါ့ဆိုတော့အဲ့ဒီထင်မှလည်းခလင်းတွေလည်းပါတယ်လို့သိရတယ်ကြာဟုတ
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတ်တပ်တော် AA အကြတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်ကိုလာကျော်ရှိလာပြီဖြစ်တယ်လို့ရခိုင်မြောက်ပိုင်းကမြို့နယ်ရှစ်ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့တို့ကိုသိမ့်ပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာတော့မောင်တော်နဲ့စစ်တွေမြို့နယ်နှစ်ခုသာသိမ့်ပိုက်ဖို့ကြံရှိနေတာပါအဲ့ဒီအထက်ကမောင်တော်မြို့နယ်ကိုတော့ AA ကဆက်လက်ထိုးစစ်ဆင်တိုက်ခတ်နေပြီးမြို့တွင်းတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေပါတယ်ဒါပြင်မောင်တော်မြို့နယ်အတွင်းမှာအရသာအတော်များများကိုစစ်ကောင်စီနဲ့စစ်ကောင်စီတင်နှံပစ်ထားတဲ့ရိုဟင်ဂျာလက်နက်ကိုင်တွေကလူသားတိုင်းကအဖြစ်ပိတ်လောင်ပြီးတော့ခုခံတိုက်ခိုက်နေတယ်လို့လည်းအေကထုတ်ပြန်ထားပါတယ်ခင်ဗျာ
။တန်တွဲနာကမောင်ရွှေလေးရေတဲ့စခန်းလေးကိုစစ်ကောင်စီလက်ချောင်းတိုက်ခိုက်နေတာကိုစုံဝက်လိုက်ပြပြခဲ့တာပါ။အခုတော့ပဲခူးတိုင်းလက်ပတ်မြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီမီးရှို့လိုက်တာပါ။လဗရန်မြို့နယ်ရင်ငံနဲ့အုတ်ဖို့စုကျေးရွာမှာဩဂတ်လ29ရက်ညပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်မိရှုဖျက်ဆီးမှုကြောင့်နေအိမ်300လောက်မိလောင်သွားတယ်လို့ PDF ဘက်က VOA ကိုပြောပါတယ်။စစ်ရေးပဋိပက္ခကြောင့်ရင်ငံနဲ့အုတ်ဖို့စုစတဲ့ပတ်ဝန်းကျင်ကကျေးရွာကန်ဒေသခံတွေအုတ်ဝင်ဆန့်ခွာပေးလို့ရထွက်ပြေးနေရတာကိုရန်ကုန်ကပေးပို့လာတာအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
။ဩဂတ်လ29ရက်ညပိုင်းကပဲခူးအနောက်ချမ်းလဗဒန်းမြို့နယ်အတွင်းအင်ဂျီတရားတော်ရှိတဲ့အုတ်ဖိုစုကျေးရွာကိုစစ်ကောင်စီတပ်ဖွဲ့တွေမီးရှို့ခဲ့ပြီးတော့ဩဂတ်လ28ရက်မနက်ပိုင်းမှာလည်းအုတ်ဖိုစုရွာကလျက်အင်ဂျီလျာလောက်ရှိတဲ့ရေကန်ရွာကိုထပ်မံပြီးတော့မီးရှို့ခဲ့တယ်လို့လဗဒန်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ
်။ရကိုနော်ကြီးကျေးဇူးတော်ပြအမကျော်ကိုမီးရှို့တာကျော်ရရအင်းလူမျိုးဆိုတာအမမျိုးဆိုတော့အုပ်ပိုးကြီးရောနေရင်းနေရောဆိုတော့တက်ခွေးဖြစ်တဲ့လူရောနေအမီးနာရောနေရောပေါ့အဲ့အဲ့ဒီအမီးနာရောနေရောမျိုးဆိုတော့အုပ်ပိုးကြီးရောအင်ဂျီတရာတော်လို့ရှိတယ်အဲ့အင်ဂျီတရာတော်ရှိတဲ့ရောကိုရှို့လိုက်တာအညာရင်းနဲ့ပုံနေပြောပါတော့နောက်ရောကလည်းအင်ဂျီနီယာလို့ရှိတာကိုသူတရာတော်ရှို့တာရင်းနေရောတက်ခွေးဖြစ်တဲ့ရောအခုဒီတော့ရေသားတင်ဆုံးမှုကအတီးပြုလို့တော့မရသေးဘူး
အရသာထိခိုက်သေးဆုံးမှုရှိပေမဲ့ဒေသအခြေအနေမငြိမ်သေးတာမို့အတည်ပြုလို့မရသေးဘူးလို့ဆိုပါရယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပဲခူးတိုင်းအစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးတင်ဦးကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးပြီးခဲ့တဲ့ဩဂတ်လ24ရက်နေ့ကလက်ပတန်းမြို့နယ်တဲ့နေရအနက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေကိုတာယာဝတီခရိုင်တဲကပြည်သူ့ကာကွယ်ရေးတပ်ရင်းပူပေါင်းတပ်တွေကကြားပြတ်တိုက်ခတ်ပြီးတော့အထိနာခဲ့တယ်လို့ဆိုပါတယ်။လက်ပတ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကဗိုလ်မှူးအဆင့်အထိတေဆုံးခဲ့တာကြောင့်ကျေးရွာတွေကိုမီးရှို့ဖျက်ဆီးတာလို့လဗဒန်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်အခုပြီးခဲ့တဲ့24ရက်နေ့ကသူတို့စစ်ကြောင်းကိုကျွန်တော်တို့တွေနဲ့တွေ့လိုက်တော့ဖြစ်တာမှာသူတို့ဘက်ကတေဆုံးကြားခဲ့တာတွေနဲ့အကောင်20ကျော်ဟိုတရားရောက်လို့တေသွားတာဒီအများကြီးပဲဒီကနေအရှင်ဖမ်းမိလိုက်တာလဲစစ်ကောင်ဆိုတော့ပြီးတော့အထက်မှောင်မှာသူတို့ဗိုလ်မှူးအဆင့်တယောက်ဗိုလ်ကြီးတယောက်ပေါ့နော်တက်ချက်ကြီးတယောက်အဲ့လိုသူတို့အကြီးကြီးတွေတော်သွားတယ်ပေါ့လဗဒန်းမြို့နယ်ရဲ့စစ်ကောင်စီဥက္ကဋ္ဌပေါ့နော်ဗိုလ်မှူးကသူကတခါတည်းကြာတော့တဲ့ဘုမအဲ့ဒါတွေကသူတော်တော်လေးကိုမဲခဲ့တာပေါ့မဲခဲ့တော့မနည်းရပွဲမှာလည်းဆန်းမှုတော့ဖြတ်ကြည့်တယ်ဒီနေ့က
စစ်ကြောင်းကအုတ်ဖို့စုနဲ့ရေခဲရွာအထိရောက်လာပြီးတော့ဩဂတ်လ29ရက်နေ့အထိနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်နေပြည်တော်စိုးမိုးနိုင်ဖို့ကြိုးစားခဲ့ပေမဲ့တာလွန်နဲ့လက်နက်အင်အားနဲ့အပြင်းထန်ပြန်ခုခံတိုက်ခတ်လာတာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဘက်ကပြန်ဆုတ်ထားရတယ်လို့လဗရန်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
မင်းဒီစုံမကိုကြိုးစားကြည့်တာပေါ့နော်။ဒါပေမဲ့သူတို့ကအင်အားအလုံးရင်းနဲ့အပြင်ဘာပဲသာသွားလို့ဆိုလက်နဲ့ပေါ့။လက်နဲ့အင်အားဟိုကျတော့ကိုရီးယားမရှင်းနိုင်။ကိုရီးယားမရှိတာလေးတွေကလက်လုံလေးတွေနဲ့ကြီးမလောက်မလားနဲ့လောက်ရတယ်ပေါ့နော်။အဲလိုလေးဖြစ်ပုံနဲ့။အနည်းငယ်ထိသေးတိုက်ပွဲတို့ခြုံငုံတိုက်ပွဲဆိုရင်တော့ကိုရီးယားဟိုအများနဲ့နိုင်နေတာပါ။သူတို့ကရှိမှသူစစ်ကြောင်းထိုးတယ်။နောက်ကနေပြီးတော့လက်နဲ့ကြီးနဲ့ပြစ်ဖို့ပေးတာကသူတို့လက်နဲ့ကြီးကအင်အားတော်တော် ကောင်းတယ်ပေါ့နော်တော်တော်အများကြီးရတယ်ဖြစ်တဲ့အတွက်ပို့လို့ဒီတပ်ဖွဲ့တွေကိုအကုန်လုံးဒီပြန်ပြီးတော့ဆုတ်ခိုင်းတာရတယ်ပေါ့
စီရင်ပတိပခါရီကြောင့်အုပ်ဖို့စုရေကန်ရွာစတဲ့အနီးလားကပဝင်းကျင်ကျေးရွာတွေထောင်ထဲချီရှိတဲ့ဒေသခံတွေအိုးအိမ်ဆုတ်ခွာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးတော့အကူအညီအမျိုးမျိုးလိုအပ်နေကြတယ်လို့ဆိုပါတယ်ရှင်
ပကိုတိုင်းလက်ဗနန်မြို့နယ်တွင်ကကျေးရွာတချို့ကိုစစ်ကောင်စီမိရှို့လိုက်တာအလိမ်မှာပြောပြခဲ့တာပါအခုတော့မန္တလေးမြို့မပြတ်စေဖို့စစ်ကောင်စီထောက်ခံသူတွေခြေတက်တောင်းဆိုခဲ့ကြတာပါမန္တလေးမြို့မပြတ်စေဖို့နဲ့ရင်ကျေးမှုအမွေအနှစ်တွေစောင့်ရှောက်ဖို့အတွက်လူနဲ့တန်ကာဝတ်အပါဝင်အင်စိကအနေငယ်ဟာအလံကမ်းပြီးမန္တလေးမြို့ပေါ်မှာစီတန်းလှည့်လည်ခဲ့ကြပါတယ်မန္တလေးမြို့ပေါ်တိုက်ပွဲတွေမဖြစ်စေဖို့အဲ့ဒီလူစုကတောင်းဆိုခဲ့တယ်လို့သိရပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုမခင်ပြုထွေးပြောပြပေးပါအောင်ခင်ဗ
ျလူနဲ့တန်ကာဝက်စုစုပေါင်းဥယျာဉ်တရားဝင်ကျင်တဲ့အင်စီက၅စီးလောက်ဟာမန္တလေးမြို့ပေါ်မှာဩဂတ်လ29ရက်ဒီနေ့မှာပဲစီတန်းလှည့်လည်ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်နိုင်ငံတော်အလံကိုင်ဆောင်ထားကြပြီးမန္တလေးမြို့မပြတ်စေဖို့နဲ့ရင်ကျေးမှုအမွေအနှစ်တွေကိုစောင့်ရှောက်ဖို့ရည်ရထားတဲ့စာတမ်းတွေကိုလည်းကိုင်ဆောင်ထားတယ်လို့ပြောပါတယ်မန္တလေးမြို့ပေါ်မှာတိုက်ပွဲတွေဖြစ်မလာဖို့တောင်းဆိုနေကြတဲ့အဲ့ဒီလူစုလူဝေးဟာမန္တလေးကျုံပတ်လေတခြားစီတန်းလှည့်လေခဲ့ကြပေမဲ့လူသွားလူလာနေချိန်မှာဆနပြခဲ့ပုံရတယ်လူဒေသခံတို့ကပြောပါတယ
်။ဝင်းလေးမရှိနိုင်ခုနိုင်ဆယ်နိုင်ပတ်ချာတိတော့တို့တွေ့ရအောင်သူအစိုးရလို့သွားတာနေမယ်။ဒီနေ့မှကျွန်တော်တို့အဲ့ရှိရသွားနေတာပဲ။ဟုတ်ဈေးကြောဘက်ကလည်းကျွန်တော်တို့ရောက်တယ်လေအဲ့ဘက်ကလက်ရှိတဲ့ဘောင်းလေးကြီးကျုံဘက်ကိုသွားရတော့လေမတွေ့ခဲ့သူအစိုးရလို့သွားပုံပဲ။ဟုတ်ကဲ့ကျွန်တော်တို့အဲ့မှာစကားရတဲ့သွားနေတော့မတွေ့ဘူးပြကျွန်တော်တို့အဲ့မှာဟုတ်ဘယ်ချင်းရတုတ်သွားလဲမသိဘူးကျွန်တော်တို့တော့မှအံ့ဩနေတာဟုတ်
ဒီကနေ့မနက်ပိုင်းဆန္ဒပြခဲ့ကြပုံကိုစစ်ကောင်စီထောက်ခံတဲ့သတင်း channel တွေကနေတဆင့်တွေ့ရတယ်လို့လည်းပြောပါရယ်အခုလိုဆန္ဒပြတာမတိုင်ခင်မန္တလေး PDF ရဲ့ရှမ်းမြောက်ကယူဖိုင်ကိုလည်းလူမှုကွေရက်မှာကြည့်ရှုသူတွေများခဲ့ပါရယ်ဒီလိုခြေနေပြီးကြားမှာမန္တလေးမြို့ပေါ်မှာဒီရက်ပိုင်းနဲ့လုံခြုံရေးတင်းကျပ်ထားတဲ့အခြေအနေကိုတော့ဒေသခံတို့ကအခုလိုပြောပါရယ
်အစ်သေးရတော့ဒီနှစ်ပြလောက်မှာနေ့ရက်3ရက်ဆိုအရေးဝန်းနဲ့ရေးဝန်းနဲ့အမလေးတွေတွေ့ရတယ်အများနဲ့ဟောအခုရက်ပိုင်းအဲ့ဒါကြမ်းပြာအဲ့လိုလေနှစ်ပြနှစ်ပြလမ်းတိုင်းမှာနည်းနည်းတို့လေးတွေ့ရတယ်ရေနှစ်ယောက်ဒါမှမဟုတ်ရဝတ်နှစ်ယောက်အဲ့ပုံစံလေးတွေ့ရတယ်ခုရပိုင်းနဲ့တတိထားမိတာဟုတ
်မန္တလေးမြို့ပေါ်မှာအခုရပိုင်းနဲ့လူငယ်တချို့စစ်မှုထမ်းဖို့အတွက်ဖမ်းဆီးခံရတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်မန္တလေးတိုင်းမိုးကုံနဲ့စင်ကူးလမ်းပိုင်းကြားကစစ်ကောင်စီရဲ့ဗျူဟာမြောက်တပ်စခန်းတွေအပြင်စခန်းငယ်အလုံးကင်းစင်သွားပြီလို့မန္တလေး PDF CUC အဖွဲ့ကထုတ်ပြန်ပါတယ်ရှမ်းမစစ်စင်ရေးအားကောင်းလာချိန်မှာမန္တလေးမြို့ပေါ်တိုက်ပွဲတွေဖြစ်လာနိုင်တဲ့အရေးကိုစစ်ကောင်စီထောက်ခံသူတွေကစုပေါင်းပြီးဆန္ဒပြခဲ့ကြတာလို့တချို့ကသုံးသပ်ပြောဆိုကြပါတယ်ရှင
်မန္တလေးမြို့မပြတ်စေဖို့စစ်ကောင်စီထောက်ခံသူတွေခြေတက်တောင်းဆိုခဲ့တာမခင်ဖြူတွေပြောပြပေးခဲ့တာပါအခုတော့နိုဝင်ဘာမှာလုံးမဲ့ ILO အစည်းအဝေးမှာမြန်မာလူသမားရေးထက်ဆွေးနွေးဖို့ရှိနေတာပါနိုဝင်ဘာလအတွင်းကျင်းပမယ့်အပြည်ပြည်ဆိုင်ရာလူသမားရေးအဖွဲ့ ILO ရဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဝေးမှာမြန်မာလူ့သမားတွေအရေးထက်ဆင်းရဲသွားဖို့ရှိနေပါတယ်ဒီစည်းဝေးမှာ ILO ရဲ့ဥပဒေနဲ့အညီစစ်ကောင်စီရဲ့ဖိနှိပ်မှုရန်တရားတွေကိုအရေးယူပေးဖို့စစ်ကောင်စီကိုဖြုတ်ချနိုင်ဖို့အတွက်တောင်းဆိုသွားမယ်လို့ဒီနေ့ချက်သားရင်းနဲ့မှာမြန်မာလူ့သမားအဖွဲ့အစည်းတွေကပြောလိုက်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
စစ်ရုံလုံးရုံတွေမှာလုပ်ငန်းခွင်ဝင်နေတဲ့လူ့သမားတွေရဲ့ကိုယ်ရေးချက်လက်တွေကိုစီးစစ်ကောက်ခံနေတဲ့ကိစ္စတွေအပါအဝင်လူ့သမားအခွင့်အရေးတွေကိုချိုးဖောက်နေတဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုဒါပေမဲ့နိုမာလာအတွင်း ILO ဌာနချုပ်ရှိရာဂျနီဗာမြို့မှာပြုလုပ်မဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဝေးမှာမြန်မာလူ့သမားသမဂ္ဂတွေကတင်ပြသွားဖို့ရှိနေတာပါ ILO ရဲ့ဥပဒေပုံမှန်33မှာပါတဲ့အချက်တွေအတိုင်းစစ်ကောင်စီကိုအရေးယူဖို့ဒီနေ့ကြာသပတေးနေ့မှာလူ့သမားအဖွဲ့ချုပ်တွေကလုံခြုံရေးစည်းရုံးမှုတစ်ခုစုပေါင်းပြုလုပ်ခဲ့ကြောင်းမြန်မာနိုင်ငံအလင်းပြည့်လူ့သမားသမဂ္ဂများအဖွဲ့ချုပ်ရဲ့တွဲပွဲဥက္ကဋ္ဌမတ်တင်နေဝေကပြောပါတယ်နိုင်ငံကာရဲ့အရေးယူမှုတွေနဲ့အတူတစ်ဖက်မှာလည်းတရားမှုတွေရှိလာနိုင်တယ်လို့သူကပြောပါတယ
် ILO ရဲ့ Article 33ကတော့နိုင်ငံတကာဖိအားပေးတွေတဲကတခုဖြစ်တယ်ပေါ့เนาะဒီစကားဆိုင်ရဲ့ဒီနိုင်ငံသားဝင်ငွေလမ်းကြောင်းကိုလည်းထိခိုက်စေမယ်အလင်းစီတင်သွင်းဖို့အစတဲ့လိုအပ်တဲ့နိုင်ငံသားငွေဝင်ရောက်မှုတွေကိုလည်းထိခိုက်မယ်ပေါ့เนาะစကားဆကိုနိုင်ငံတကာအသိမှတ်မပြုမှုတွေကလည်းပို့ပြီးတော့တိုးလာမယ်အဲနောက်တော့နိုင်ငံတကာယင်းနှိမ့်နယ်မှုတွေကလည်းရက်သွားနိုင်တယ်အရှိတာတွေလည်းထွက်သွားနိုင်တယ်ပေါ့နော်တစ်ဆက်တည်းမှာပဲကျမတို့အလုတ်သမားတွေရဲ့အကျိုးတက်ရောက်မှုကအလုတ်ကိုင်းကြီးရှားပါလာမယ်အလုတ်သမားတွေကနောက်တစ်ခုကကြတော့လုပ်ငန်းခွင်ချိုးဖောက်မှုတွေကလည်းပုံမှုပြီးတော့မြန်ပြားလာမယ်စူဝလာမယ်ပေါ့နော်
အခုဩဂတ်လထဲမှာစစ်ကောင်စီကစံပူဇုံစီမံခန့်ခွဲမှုကော်မတီတွေကနေတဆက်လုံသမားတွေရဲ့ကိုယ်ရေးအချက်လက်တွေကိုစပြီးတော့ကောက်ခံနေပါတယ်။အတင်းအကျပ်စစ်မှုထမ်းခိုင်းမဲ့အခြေအနေတွေကိုမြင်နေရတယ်လို့လုံသမားတွေက VOA ကိုပြောပါတယ
်။အာဖြစ်နိုင်သေးတာတော့ဒါယောက်ျားလေးတို့လည်းဖြစ်နိုင်တယ်လို့တော့ညီမတို့ဘာဖြစ်လို့လဲဆိုတော့ဒီယောက်ျားထဲမှာကလည်းဒီလိုကိုစီးကောက်တာရှိတယ်ပြီးတော့ဒီဆဲအောင်တွေကလိုက်ပြီးတော့အဲစီးကောက်လာတဲ့အခါကျတော့ဒါလိုအပ်လို့ရှိရင်တော့ဘယ်လိုပြောမလဲအဲလိုအပ်တယ်လို့လုံးလုံးရတယ်ဆိုတော့ပုံမှန်မျိုးနဲ့တော့ညီမတို့ဒီသူ့ကောက်စီးကောက်တဲ့အပေါ်မှာလေ
ဖီအားပေးစစ်မှုထမ်းခိုင်းတဲ့ဥပဒေကြောင့်ဆဲအောင်လွတ်ယုံကလူငယ်အများပြားပြပကိုထွက်ခွာအလုလုတာတွေလည်းများလာတယ်လို့အလုသမားရေးဖွဲ့စည်းတချို့ကပြောပါတယ်စစ်ကောင်စီဟာအလုသမားတွေရဲ့တရက်လောက်ခ4800ကျပ်ကိုနောက်ထပ်1000ထပ်တိုးပေးဖို့မကြသေးခင်ကညွှန်ကြားခဲ့ပါတယ်တကယ်တော့ဒီပမာဏကငွေကြေးဖောင်းဝမှုနဲ့တွက်မယ်ဆိုရင်လောင်းကားတဲ့ပမာဏမဟုတ်ဘူးလို့အလုသမားတွေကတုံ့ပြန်ခဲ့ကြပါတယ်ခင်ဗျာ
လူဝင်မှာကြာရင်လုံးမယ် ILO ဒီပြပဆိုင်ရာလူသမားအဖွဲ့အစည်းဝေးမှာမြန်မာလူသမားရေးထက်ဆွေးနွေးဖို့ရှိနေတာကိုကိုရနိုင်ပြောပြပေးခဲ့တာပါအခုတော့ထိုင်းနိုင်ငံကမြေအောက်ယထာဆောက်လုပ်ရေးလုပ်ငန်းမြေပြိုတဲ့နေရာကမြန်မာဝန်ထမ်းတဦးသေဆုံးတဲ့အလောင်းတွေ့ခဲ့ရတာပါထိုင်းနိုင်ငံနှခေါင်ရချာစီမာခိုင်ပါချောင်မြို့နယ်တဲကမြေအောက်ယထာလန်ဆောက်လုပ်ရေးလုပ်ငန်းမှာမြေပြိုမှုမှာပြိမိနေတဲ့ဆောက်လုပ်ရေးဝန်ထမ်း3ဦးတဲကမြန်မာလူသားတဦးကတော့အောက်ဆီဂျင်ပြတ်ပြီးအသက်သေဆုံးသွားကြောင်းနခွန်ရချာစီမာမြို့ပိုင်ကအတည်ပြုပြောကြားလိုက်ပါတယ်ဒီအကြောင်းထိုင်းချေဆိုင် view တင်းတော့မေးမှာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ထိုင်းနိုင်ငံနခွန်ရစီမာခရိုင်ပါချောင်မြို့နယ်ထဲကမြေအောက်ယထာလန်ဆောက်လုပ်ရေးလုပ်ငန်းခွင်မြေပြိုမှုမှာပြိမိနေတဲ့ဆောက်လုပ်ရေးဝန်ထမ်း3ဦးထဲက2ဦးကိုပထမဦးဆုံးတွေ့ရှိခဲ့ပြီးဆိုပြီးနခွန်ရစီမာမြို့ပိုင်ကဩဂုတ်လ29ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါဒါပေမဲ့တွေ့ရှိခဲ့တဲ့မြန်မာနိုင်ငံသားဟာအသက်သေဆုံးလျက်တွေ့ရှိခဲ့တာဖြစ်တယ်လို့လည်းနကွန်ရက်စီမာမြို့ပိုင်မစ္စတာချိုင်ဝက်ကဒီကနေ့နေ့လယ်ပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားခဲ့ပါတယ
်แต่ว่าพื้นที่เนี่ยมันแคบเนื่องจากว่าเราต้องการให้เข้าถึงตัวรถก่อนก็เลยจอดได้
ကျွန်တော်တို့ဝန်ထမ်းတွေဟာပြိမိနေတဲ့နေရာနဲ့အနည်းဆုံးရောက်အောင်သွားတဲ့အခါမှာကားရစီးကမြေကြီးတွေပြုံနေတဲ့အောက်မှာရှိပြီးအဲ့ဒီကားနီးမှာပဲအဲ့ဒီအလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အခုကဲထုတ်နိုင်ခဲ့တဲ့ဝန်ထမ်းတဦးကိုပထမဦးဆုံးတွေ့ပြီးကဲထုတ်နိုင်ခဲ့ပေမဲ့အဲ့ဒီဝန်ထမ်းဟာနာရီများစွာပြိမိနေတာကြောင့်အောက်ဆီဂျင်ပြတ်လက်ပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့လူနာတင်ရင်နဲ့ဆေးရုံကိုတည်ဆောင်သွားခဲ့ပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်နေပါတယ်ဆိုပြီးထိုင်းဘာသာစကားနဲ့ပြောဆိုသွားခဲ့တာပါသိဆုံးသွားတဲ့မြန်မာကားမောင်းသမားတဦးကိုရှာဖွေတွေ့ရှိခဲ့တာကတော့ထိုင်းမိရထားကယ်ဆယ်ရေးအဖွဲ့တွေနဲ့တရုတ်နိုင်ငံကနေလာရောက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ China Hunan Sunshine ကယ်ဆယ်ရေးအဖွဲ့ကရှာဖွေနိုင်ခဲ့တာဖြစ်တယ်လို့လည်း Bangkok Post သတင်းစာမှာဖော်ပြခဲ့ပါတယ်သိဆုံးသူဟာမြန်မာနိုင်ငံသားဖြစ်ကြောင်းကိုလည်းနခွန်ရက်စီမာခရိုင်မြို့ပိုင်ကအတည်ပြုခဲ့ပါတယ်ဒီကနေ့မနေ့17နှစ်လောက်မှပြန်လည်တွေ့ရှိခဲ့ရတဲ့မြန်မာလူသမားကတော့ထရက်ကားမောင်းသမားတူဦးဖြစ်ပြီးသူ့ရဲ့အလောင်းကိုတည်ထုတ်သွားခဲ့ပြီဖြစ်တယ်လို့လဲဆိုပါတယ်ရှာဖွေမတွေ့သေးတဲ့ပြိမိနေသေးတဲ့တရုတ်လူသမားနှစ်ဦးတည်းကတူဦးကတော့ဆောက်လုပ်ရေးလုပ်ငန်းခွင်ကြီးကြပ်ရေးမှုဖြစ်တယ်လို့ဘက်ဖိုးမြေတူးကားမောင်းသမားဖြစ်တယ်လို့လဲဆိုပါတယ်အခုဆိုရင်အဲ့ဒီကြံနေတဲ့တရုတ်အလုပ်သမားနှစ်ဦးကိုကယ်ဆယ်နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေကြောင်းကိုလည်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင
်ထိုင်းမြေအောက်ယထာဆောက်လုပ်ရေးလုပ်ငန်းမြေပြိုတဲ့နေရာကမြန်မာဝန်ထမ်းသေဆုံးသွားတဲ့အလောင်းတွေ့ရှိတာမယေးမှာပြောပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှာတော့မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာစာတာရင်းကြတိုင်းပြောပြနေကြပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျွန်တော်ပြောပြတဲ့ကျမရေခန္ဓာနဲ့တိုင်းရင်သတင်းတော်တွေရဲ့တိုင်းရင်သတင်းလာပတ်စင်ခန္ဓာတွေလာဖို့ရှိပါသေးတယ်ခင
်ဗျာ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်လိုင်းဒိုမီတာနဲ့ဖန်ယူနာဆင်ခြင်းနဲ့ဆွေးနွေး VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖန်ယူနာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးတယ်။ ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10:00နာရီကနေ17:00နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါကြုံကြည်စိတ်ချရတဲ့တဲ့တွေကို view ကတက်ဆက်ပေးနေပါတယ
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ view American တက်ကနေ August 29ရက်ချက်သားရင်းညပိုင်းစီစဉ်တွေကိုမြမစံတော်ချိန်ည10နာရီထိဆက်ပြီးတော့တက်ရထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ချက်သားရင်းညတိုင်းထုတ်လင်းပေးနေကြပတ်စင်ခဏတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းဒေသသတင်းတောက်တွေတဲ့သတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ချက်သာရင်းညပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ကချင်စင်ရာကြီးထွားလာပုံကိုသုံးသက်ထားပါတယ်မြမမြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့စည်ရေးလှုပ်ရှားမှုတွေကြောင့်ကချင်ပြည်နယ်မှာစစ်ကောင်စီတပ်ကင်းစင်တဲ့နယ်မြေတွေကျယ်ပြန့်လာတာကိုဥအောင်ခင်ကရေးသားတင်ပြထားတာတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
လုံးရတဲ့မလန်နဲ့အပီလာထဲမှာကချင်ပြည်နယ်ကစက္ကစစစ်စခန်း80နီးပါးကို KIA ကချင်လွတ်လပ်ရေးတပ်ကပြန်လည်သိမ်းပိုင်နိုင်ကြောင်းသိရပါတယ်မေလ9ရက်နေ့ထုတ် BNI Peace Monitor မှတ်တမ်းအရ KIA ရဲ့ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်နဲ့တိုက်ပွဲပေါင်း948ကြိမ်ဖြစ်ပွားပါတယ်ဒီနေ့ပထမ4လပိုင်းမှာတိုက်ပွဲ160ကျော်ဖြစ်ပွားပါတယ်KIA နဲ့ပူပေါင်းတပ်ဖွဲ့တွေစစ်စင်တဲ့မြို့နယ်35ခုထဲမှာကချင်ပြည်နယ်က16မြို့နယ်ရှမ်းမြောက်က10မြို့နယ်စကိုင်းက10မြို့နယ်မန္တလေးက2မြို့နယ်ပါဝင်တာမို့စစ်မျက်နှာကျေပြန့်လာတာထင်ရှားပါတယ် KIA ဥဆောင်မှုအောက်မှာတိုက်နေတဲ့တပ်ဖွဲ့ပေါင်း5ဖွဲ့လောက်ရှိပါတယ်ကချင်နဲ့မန္တလေး KPDF ကကချင်ပြည်သူ့ကာကွယ်ရေးတပ်စကိုင်းက NUG လက်အောက်က PDF တပ်ဖွဲ့များ ABSDF ကျောင်းသားတပ် RKH တပ်ရှမ်းမြောက်က MNDAA ကိုကန်တပ်စတာတွေဖြစ်ပါလေစကိုင်း PDF နဲ့ KIA ပူးပေါင်းတိုက်ခိုက်လို့ကောလင်းမြို့ကိုသိမ်းပိုင်နိုင်တာဖြစ်ပါတယ်မလ9ရက်နေ့ကစတဲ့ကချင်ထိုးစစ်ကို3339စစ်စင်ရေးလို့လည်းခေါ်ကြပါတယ်အရင်တုန်းကအစိုးရတပ်သား100လောက်ကိုအရင်တပ်သားအနေငယ်နဲ့တိုက်ခိုက်ခဲ့ပေမယ့်အခုတော့စက္ကစတပ်သားတရားကို KIA တရားကတိုက်ခိုက်နေတာမို့စီလုံးရေးအားကောင်းတယ်လို့ဒေသခံတဦးကဆိုပါတယ်တရုတ်မြန်မာနယ်စပ်ပေါ်က KIA ဌာနချုပ်အခြေစိုက်တဲ့လိုင်ဇာမြို့ပတ်ဝန်းကျင်ဒေသဟာစက္ကစတပ်ကင်းစင်တဲ့နေပြည်ဖြစ်သွားပြီလို့ကြေညာပါတယ်နေရှိလာမြတ်တဆွဲထားတဲ့စခန်း40ကျော်ကိုရပောင်း20ကျော်အတွင်း KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပါတယ်။စက္ကစစခန်းအများစုဟာ1994အပြည့်ရသဘောတူချက်အရတက်ဆွဲထားတဲ့စခန်းတွေပါ။ဒီဒေသဟာကချင်ရှမ်းမြောက်နဲ့စကိုင်းတိုင်းကိုထိစပ်နေတာမို့စစ်ရေးဗျူဟာမှာအရေးပါပြီးနေဆက်ကုန်သွယ်ရေးမှာလည်းအရေးပါပါတယ်။ဒါပေမဲ့ဆုတ်ခွာရတဲ့နယ်မြေပျက်စီးစေဖို့အတွက်လေတပ်ကတိုက်ခိုက်နေပြန်ပါတယ်။လိုင်စာမျိုးနဲ့အနီးကစစ်ဘေးရှောင်စခန်းကိုစက္ကစလေတပ်ကဩဂုတ်လ10ရက်နေ့ညကဘုံးကျဲတိုက်ခိုက်လို့အမျိုးသမီးတူခြေထောက်မှာဒဏ်ရာရသွားပါတယ်။ကြောက်စိမ့်ထွက်တဲ့ဘာကန်ဒေသဟာစစ်ပေါ်ရေးအရာအရေးပါတာမို့ကဲတိုင်ရင်လေးရင်နဲ့ကချင်ပြည်ရဲ့တွေအထိုင်းချထားပါတယ်။ဘာကန်ပတ်လေကမြေပြင်ထပ်ပေါ်ရင်လမ်းတွေကို KIA နဲ့ပူးပေါင်းတပ်ကဖျက်တောက်ထိန်းချုပ်နိုင်တာမို့ထိုးစစ်တိုးချဲ့နိုင်မှုရှိတယ်လို့သိရပါတယ်။စကိုင်းနဲ့ကချင်ပြည်နယ်ထိစပ်နေတဲ့အင်းတော်မြို့သိန်းတိုက်ပွဲမှာ KIA PDF နဲ့ ABSD ရဲ့ပူးပေါင်းတပ်တွေတိုက်ခိုက်နေတာဖြစ်ပြီးရွှေဘုံမြစ်ကြီးနားကလန်းကနဘာကာကင်းနဲ့မြူရင်းရဲစခန်းတွေကိုတိမ့်ပိုက်ထားတယ်လို့ဩဂုတ်လ26ရက်နေ့ထုတ်ကချင်သတင်းစင်မှာဖော်ပြပါတယ်။အင်းတော်မြို့ဟာရွှေဘုံမြစ်ကြီးနားလမ်းမကြီးပေါ်မှာရှိပြီးကချင်ပြည်နယ်ရဲ့အရေးပါတဲ့ဝင်ပေါက်တစ်ခုဖြစ်ပါလေ။ အရင်ကရှုံးခဲ့တဲ့နေမည်တွေကိုစက္ကစလက်ထက်မှာပြန်လည်ရယူဖို့ KIA ကရည်ရွယ်ထားပုံရပါတယ်။ယူနန်နယ်စပ်ကနေကြားမြို့တွေကိုလည်းထိန်းချုပ်ဖို့ကြိုးပမ်းနေပုံရပါတယ်။တရားစတဲ့အထွက်ကောင်းတဲ့ဒေသတွေကိုပြန်လည်ထိန်းချုပ်နိုင်ဖို့လည်းလုံးပန်းနေပုံရပါတယ်။စစ်တပ်ရေးလမ်းကြောင်းတွေကိုလည်းချုပ်ကင်နိုင်ဖို့စစ်ဆင်နေပါတယ်။အခြေအနေပြေးလာရင်တော့စက္ကစတပ်အားလုံးကိုကချင်ပြည်နယ်ကတိုက်ထွက်ဖို့လည်းရည်ရထားပုံရပါတယ်။မလကစလိုက်တဲ့ကချင်ပြည်နယ်စစ်ပွဲမှာ KIA နဲ့ပူးပေါင်းတပ်တွေကအသာရနေတယ်လို့ပြောနိုင်ပါတယ်။ကချင်ပြည်နယ်ကိုထိန်းချုပ်နိုင်ရင်စကိုင်းနဲ့ရှမ်းမြောက်အထိစစ်မျက်နှာကျပြန့်လာနိုင်တယ်လို့သုံးသပ်ကြပါတယ်။တစ်တုံညာနှစ်ခုနှစ်ဒုတိယလိုင်းဖြစ်တဲ့ရှမ်းမန်းစစ်စင်ရေးဟာစကိုင်းတိုင်းအထက်ပိုင်းကိုဝင်နေပြီဖြစ်ပါတယ်။တကယ်တော့2016မှာဖွဲ့စည်းခဲ့တဲ့မြောက်ပိုင်းမဟာမိတ်အောင်ပွဲခန္ဓာဖြစ်ပါတယ်။ရခိုင်ကိုကတာအာကချင်တပ်ဖွဲ့တွေပါဝင်တဲ့လေးပွင့်ဆိုင်မဟာမိတ်ရဲ့ထိုးစစ်လို့ပြောနိုင်ပါတယ်။ကိုကတာအာနဲ့ရခိုင်တပ်ရဲ့သုံးညီတောင်မဟာမိတ်ရဲ့တစ်တုံညာနှစ်ခုနဲ့စစ်စင်ရေးနဲ့မရှိမနှောင်းကချင်စစ်စင်ရေးဖြစ်ပွားတာပါ။မြောက်ပိုင်းမဟာမိတ်ဖွဲ့စည်းပြီးမကြာမီဝါဥဆောင်တဲ့ FNPCCဖက်ဒရယ်နိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီကိုပန်ဆန်းမှာ2019ကဖွဲ့ပါတယ်။မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့ဝမိုင်းလာရှမ်းပြည်တိုးတက်ရေးတပ်ပါဝင်တဲ့ခုနှစ်ဦးကော်မတီဖြစ်ပါတယ်။စစ်ကောင်စီတက်လာတာကိုကချင်အဖွဲ့ကသာအတိအလင်းဆန့်ကျင်ပြီးသုံးညီနောင်အဖွဲ့ကတော့ရွေဦးစစ်ပြည် PDF တွေကိုတိုက်တဆိတ်စစ်တင်တန်းပေးပြီးလက်နဲ့တက်ဆင်ပေးတာဟာလူတိများတဲ့ရှုပ်ဝက်ချက်လိုဖြစ်နေပါတယ်။တုံညီအောင်စစ်စင်ရေးလို့တော့လက်ကျင်ထားတဲ့ PDF စစ်တီတွေထောင်ချီပြီးပါဝင်တိုက်ခိုက်ကြပါတယ်။ NUG နဲ့ပူးပေါင်းတဲ့တိုင်းရင်းသားစစ်အင်အားကတော့9000လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
။ကချင်တပ် KIA စစ်အင်အားကြီးထွားလာပြီးကချင်နယ်မြေပြင်စကိုင်းဘက်ထိစစ်မြေပြင်ကျယ်ပြန့်လာနေတာကိုဥအောင်ကင်သုံးသပ်ခဲ့တာမြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကြံမှန်ခဏပါဒီတစ်ပတ်မှာတော့သွေးလွန်တကွေးသာမန်ဆင့်ကုသမှုကိုပြောထားပါတယ်ဒီသွေးလွန်တကွေးရောဂါမပြင်းထန်တဲ့သာမန်ဆင့်အတွက်အိမ်မှာပဲကုသနိုင်တာတွေရှိရလို့ကြံမှန်ရေးပညာရှင်တွေကထောက်ပြနေပါတယ်ဒီမပြင်းထန်တဲ့ဆင့်အတွက်ဘယ်လိုကုသနိုင်ပြီးဘာတွေကိုတော့ရှောင်ကျဉ်သင့်ပါလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးထားတာကိုတဝါကြီးဆန္ဒဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့ကလေးသူကုဆရာဝန်ကြီးပါမခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့သွေးလွန်တုတ်ကွေးစမဖြစ်အောင်ကာကွယ်ရေးအတွက်ပြီးခဲ့တဲ့နှစ်ပတ်နဲ့သုံးပတ်တုန်းကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာကြီးဒီသွေးလွန်တကွေးမပြင်းထန်တဲ့အဆင့်ပေါ့နော်ဒီသာမန်အဆင့်မှာလှုပ်ဆောင်တင်တာတွေနဲ့ရှောင်တင်တာတွေကိုအဓိကပြောမှာမို့သာမန်အဆင့်မှာလှုပ်တင်တာတွေကနေစပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ပြင်းထန်တဲ့အဆင့်မဟုတ်ဘူးအိမ်မှာရင်ကုသလုပ်ကြတဲ့လူနာတွေရှိပါတယ်အဲ့ဒါကျွန်တော်ပါရာဆက်တမောပေးအပြားအတွက်ပေါ့နော်ဒီလိုရှိရင်အဲ့ဒီဓာတ်ဆိုင်ရည်လည်းလူတွေကတိုက်ကြတယ်တကယ်တော့ဓာတ်ဆိုင်ရည်တိုက်ဖို့လည်းမလိုပါဘူးအရေးရဲ့စားတတ်တဲ့ကြားတတ်ပေါ့ဗျာဒီမှာအချိုရည်စားခတ်တော့လည်းရတယ်စံမျိုးစားခတ်တော့လည်းရတယ်ခန္ဓာကိုယ်ကချွေးများများထွက်နိုင်အောင်လို့ငန်တက်လေးပါထည့်ချွေးရပါရေများများတောက်ရပါအဲ့လိုတိုက်လို့ရတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအိမ်မှာသာမန်ဆင့်သွေးလွန်တကွေးကုသတဲ့နေရာမှာမတောက်တဲ့ဆီတွေရောရှိသေးလားဆရာ
ပါရာဆက်တမောကလွှဲရင်တော့အခြားကြိုက်ခဲပြောက်ဆီတွေလုံးဝမတုံသင့်ပါဘူးဒါလို့ဆိုသွေးလွန်တကွေးမှာဆိုလို့ကျွန်တော်သွေးယိုနိုင်တဲ့လက္ခဏာရှိတယ်ဥမာအဖြစ်ပါဆိုတော့ဒီဒိုက်ဂလိုဖီနိုက်တို့ရောလေဒီတန်တဲ့အကြိုက်ခဲပြောက်ဆီတွေကိုibuprofen ဆိုလည်းရှိပါတယ်ငငင်းသားမှာတော့တော်တော်လေးကြားရင်သုံးပါတယ်ဒါပေမဲ့သွေးလွန်တကွေးဖြစ်နိုင်တဲ့ကျွန်တော်တို့တန်းပြင်မှာတော့ကျွန်တော် ibuprofen သုံးတာကိုအလုံးဝသဘောမကျပါဘူးအခြားကြဖို့အတွက်ဆိုတော့ paracetamol ပဲသုံးခိုင်းပါတယ်သွေးလွန်တကွေးမဟုတ်တာသိကြပြီးအခြားပြားဆိုတော့လည်းသုံးလို့ရပါတယ်မတားရမ်းသေးတာမှပေါ့သုံးလို့ဆိုတော့ risk ယူပြီးတော့မသုံးနိုင်ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့အိမ်မှာခုနိုင်တဲ့အဆင့်နဲ့ဆိုလို့ရှိရင်တော့သူကရပိုင်းတွင်ပျောက်သွားတဲ့သဘောပေါ့ဆရာနော်ပြန်လန်းလာတဲ့သဘောပေါ့အန်ဒီက
ကြည့်ရသူကယောဂရဲ့သဘောအတိုင်းပါပဲသူကလူတိုင်းမှာလည်းပြင်းထန်တဲ့အဆင့်တော့မရောက်ပါဘူးတချို့ကတော့သွေးလွန်တကွေးပိုးဝင်သွားတဲ့ယောဂလည်း infection လည်းရသွားတဲ့လက္ခဏာမှပြပဲတော့ဖြစ်နေသွေးစစ်တော့မှအရင်က ဖြစ်ခဲ့ဘူးလဲဆိုတာပေါ်တာပေါ့နော်ကျွန်တော်တို့ IGG ဆိုတာပေါ်လို့ရှိရင်ရင်းနှီးဖြစ်ခဲ့ဘူးလဲဆိုတာပေါ်တယ်အဲဖြုတ်ဝင်သွားပြီးတော့မှတိတ်ရင်းထန်တဲ့အဆင့်ကိုမရောက်ဘူးတချို့ကလက္ခဏာမပြဘူးတချို့ကပြတယ်တချို့ကနည်းနည်းပဲဖြားပြီးတာမန်ဖြားလို့ပြောက်သွားတယ်တချို့ကတော့ပိုရေးကြည့်တဲ့အဆင့်တွေရောက်သွားတယ်ပေါ့နော်ဒါကတော့သက်ဆိုင်ရာဆရာဝန်ကသတိထားပြီးတော့ဆောင်ကြည့်နေရမှာ
ဟုတ်ကဲ့ဆရာတော့ဒီညမှာဆရာပြီးခဲ့တဲ့ဒီဇွန်လကုန်နဲ့ဇူလိုင်လဇန်တို့ကပြောခဲ့တယ်ဒီအနေရရှိတဲ့လက္ခဏာတွေကိုစောင့်ကြည့်ဖို့တော့လိုတာပေါ့ဆရာเนาะဖြစ်လာရင်ချက်ချင်းစေရုံပို့ဖို့အတွက
်ဟုတ်ပါတယ်ကျွန်တော်ပြောထားတဲ့လက္ခဏာတွေပေါ့ပြနိုင်နေရှိတဲ့လက္ခဏာတွေရှိရမယ်အနေရလက္ခဏာရှိရယ်အနေရလက္ခဏာချင်းစေုံတင်ထားရမယ်အနေရလက္ခဏာမရှိဘဲနဲ့စေုံတင်ရမယ်ကလေးလည်းရှိပါကျွန်တော်ပြောထားပြီးသားရှိပါအဲ့ဒါလေးတွေကိုအားလုံးကသတိထားမိဖို့လိုတယ်ပေါ့အထူးသဖြင့်စေဝါကုသပေးနေတဲ့ General Practitioner ဆရာသတိထားမိဖို့လိုတယ်နေရီမှာဆိုလို့ရှိရင်တော့ဟိုဆရာဝန်မရှိတဲ့နေရာမှာကြာကျေးလက်ကျမ်းမကြီးဌာနမှာရှိတဲ့ကျမ်းမကြီးမှုတို့တပ်ဖွဲ့ဆရာမတို့ကတတိထားမိဖို့လိုပါတယ်မိဘတွေကိုယ်တိုင်လည်းဖတ်ထားမှတ်ထားလို့ရှိရင်တတိထားမိတာပေါ့နော်အဲ့တော့မိဘတွေကိုယ်တိုင်တတိထားမိလို့လာတာတွေလည်းအများကြီးရှိပါတယ်အဲ့တော့သိပညာလေးရှိနေဖို့ကတော့ပို့ပြီးတော့အရေးကြီးပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကကတော့ဒီအဖျားချပြီးတော့မလန်းရင်တော့အန္တရာယ်လက္ခဏာတွေဝင်ပြီးပေါ့ဆရာနော
်ဒါပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့နောက်တစ်ခုကတော့ဆရာကြီးအခုလိုအိမ်မှာကုသတဲ့နေရာမှာအရင်ဆရာမတောက်တဲ့နဲ့ဆေးကိုပြောပြီးမှမလုတ်တင်တာတွေရောရှိသေးလားဆရာကြီ
းမက်ကလောင်ဖောက်တာတွေပါလဲမလုတ်တင်ပါတချို့ကတော့ပမာလူမျိုးကတော့မက်ကလောင်ဖောက်တယ်ပေါ့နော်ရှားလို့ရှိရင်လက်ထိတ်ကိုဖောက်တယ်သဝဝနောင်ဖောက်တယ်ပေါ့နော်အဲဘယ်လိုဖြစ်လဲဆိုတော့တချို့တိုင်းရင်းသားတွေကတော့ဘာလို့လဲဆိုလို့ရှိရင်ဒါမီးပူပေးပြီးတော့ဖန်ခွက်တို့ဘာလို့လဲခြေပြားတွေကိုတခါတည်းချစ်တယ်အဲ့ဒါတွေအနည်းတင်ရတော့ကလေးကိုကြောက်အောင်လုပ်တော့ဗျာ။အော်ဟဲ့ညုံကန်တော့ချွေးထွက်လာတော့ချွေးရခန္ဓာကိုယ်အပူကိုဆုပ်သွားတော့ခဏပြားကျသွားတာ။ဘာမှအသေးပဲမရှိပါဘူ
း။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဒီမက်ကလောင်ဖောက်တာကြောင့်ဆိုဂျိုဒီစွန့်ရတာရောရှိသေးလားဆရာ
။မက်ကလောင်ဖောက်လို့ဆရာကြီးငကွာသွေးယိုကျင်နေတဲ့ကလေးဆိုသွေးမတိမ်ပဲဖြစ်နိုင်တယ်။နောက်ဒီစုံနာမှုကတော့မက်ကလောင်ဖောက်တာလည်းရန်ကိုအနေနဲ့ရှိပါတယ်။အဲ့လိုဆိုရေကမ်းပါဝင်နေမှာဒီကျောင်းကပုံမှန်ရရှိနေတယ်လေဒီကနေ့ကအလားတူကျောင်းကပုံမှန်ရှိတယ်အဲကြောင့်အဲ့ဒါကဟိုကိုကပေါက်လိုက်တော့မှသွေးလေးရောက်သွားပြီးတော့သွေးသိက်တက်တာလည်းဖြစ်တတ်ပါငကိုရီကကလေးကအားနည်းနေတဲ့အချိန်မှာသွေးသိက်တက်တာလည်းပြင်တော့ပို့ပြီးတော့နှုံးခွေသွားတော့ပေါ့နော်ပို့အနေရှိရပေါ့တဲ့အနေရပါရှိတာလည်းပေါ့နောက်စာချစ်တာလည်းဒီလိုပါပဲအရင်ကလေလုပ်တယ်လို့အကြီးစားအကောင်းကိုချစ်တာဆိုတော့အကြီးစားဆိုတာသဘာဝအပြင်ဒီရဲ့ခန္ဓာကိုယ်ရဲ့အကောင်းအွယ်ပါအဲ့ဒီရာပေါ်ရံတော်လေးကိုပြအောင်လုပ်ချင်တယ်အဲ့ဒါယောဂဘုံဝင်တာလို့ဆိုတော့ကိုသိစီတာပေါ့နော်အဲ့တော့ဒါလည်းအကျိုးရှိတယ်လို့မဟုတ်ပါဘူးအဲ့ဒါမျိုးရဟိုအနေအထားရှိပါသေးတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီသွေးလုံးတကွေဒီနေ့ဖြစ်တာနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်မလားဆရာအ
ဓိကတော့သွေးလုံးတကွေအနေလက္ခဏာရှိတဲ့လူကနေသွေးလန်တာတော့ဖြစ်ပြီးဆိုရတဲ့အနည်းညာမလက်ပေါ့နော်ဒုသာခံမလက်ကုသပေးဖို့အရေးကြီးပါအဲ့တော့ဟိုတချို့နေစုံနေသားတွေပါဆိုလို့ရှိရင်တော့လေဒီအန္တရာယ်ရှိနိုင်လေတာပေါ့လေဒီပြဿနာရှိပါတယ်ဒါပေမဲ့ဒီအသိပညာကိုတော်တော်လေးပြန့်နှံ့ဖို့ကတော့အရေးကြီးဆုံးပါပဲ
ဟုတ်ကဲ့ဆရာအခုကျေးလက်ဒေသတွေအတွက်ကောဆရာဟိုတီးတန့်ကာကွယ်ပြောချင်တာရှိသေးလားဆရာဥမာစစ်ဆောင်စခန်းတွေကတော့အခုကအများလာတော့လေ
အဲ့ဒီဒီဒုက္ခတွေစခန်းတွေပါလေမှာကြတော့လေလူများစုစည်းနေရောဟိုဘယ်ကြည့်ကြပြောကမစူပေါ့နော်ဖြစ်တတ်တော့ပေါ့အမကျေတူလေတလန်တကွေးဆိုလဲကျူးချက်လဲမှာပဲအမတကွေးယောဂါဆိုလဲနာသီချောင်းတို့ဖြစ်တာနဲ့တယောက်တယောက်လူးဆက်နေတဲ့အခါကျူးချက်တာဖြစ်တယ်ကဲဒုတိယဝင်စောတွေကလည်းဝင်ယောဂါကဆိုလဲကျူးချက်မှုရှိတတ်ပါတယ်ဒါကြီးကတော့အများအသိထားပြီးတော့ကာဝေးလုပ်ငန်းတွေလုပ်ရမယ့်နေရာတွေဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာဒီနေရာမှာတခုကရေးကြီးတဲ့ဒေတာတွေမှာရောဒီတလန်တကွေးဖြစ်နိုင်ခြေကဘယ်လိုဖြစ်လာနိုင်တယ်လဲဆရာရေ
ဒါပါပဲရှင်ကဒီကြီးကမပေါ့တယ်ဒါပေမဲ့မိုးကြီးကြက်ကြီးရွာနေလည်းမပေါ့ဘူး။ဒါဆိုရှင်ကရေထဲပြောပါသွားတယ်ပေါ့နော်။အဲရှင်ဥရရလေး။အဲမိုးရွာလိုက်ခုနကမိုးရွာပြီးတော့ရေကတင်ပြန်တယ်။နောက်နေ့နေပူတယ်နေပူရဲပေါ့တော့အဲမိုးရွာလိုက်နေပူလိုက်တဲ့ခါကျတော့ရှင်ကပူပြီးတော့ပေါက်သွားပြေးလာပါလား။နောက်တစ်ခုရေကြီးတဲ့နေရာတွေလိုက်လို့ကျွန်တော်ကထင်တာဒုက္ခပဲပေါ့နော်။တခါကြီးလည်းရေကြီးပြီးတော့ရေကြီးကတော့ဒီရှင်တွေပါရှင်ဥတွေပါဆွဲခွာတော့ခေါ်သွားတော့ဟိုဒီ right တဲ့နေရာကြလားအဲ့ကြလားနည်းနည်းသက်သာသွားပြန်ရော
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သွေးလုံးတကွေ
တာမန်ဆင့်အတွက်အိမ်မှာပဲကုသနိုင်တာမှာဘာတွေလှုပ်တင်တာနဲ့ဘာတွေမလှုပ်တင်တာကိုကျွန်တော်ပြပြခဲ့တဲ့ကျမကြီးကဏ္ဍမှာနောက်ဆင့်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်ဆင့်ကဏ္ဍဖြစ်တဲ့တိုင်းရင်သတင်းလှပါဒီဒီဘက်မှာတော့ရခိုင်ဘက်မောင်တော်မြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတာနောက်ကချင်ဘက်ဗမော်နားမှာလည်းစစ်ကောင်စီတပ်ကစခန်းတချို့အသိမ်းခံရပြီးတံပြန်ထိုးစစ်ဆင်လာတာနောက်ချင်းကောင်စီနှစ်ဖွဲ့ကြားဆွေးနွေးပွဲပြင်ထားတာရွှေဆန်းလိုက်တာပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကတော့ FEVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မောင်နှံမြို့သိမ်းတိုက်ပွဲဆက်လက်ပြင်းထန်နေပြီးတုံးရတာအတွင်စစ်ကောင်စီဘက်ကအယောက်100ကျော်သေဆုံးခဲ့တယ်လို့အရခတ်တက်တော် AA ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်ဗမော်မြို့နယ်ထဲမှာတော့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။သတင်းလွှာတွေထဲမှာတော့ချင်းလန်းကောင်စီနဲ့ဂျားကာလာချင်းအမျိုးသားအတိုင်းမြင်ကန်ကောင်စီတို့အကြားတွဲဆုံဆွေးနွေးမဲ့အစီအစဉ်ကိုယာယီရွှေ့ဆိုင်ထားလိုက်ရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟော်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မောင်တော်မြို့သိမ်းတိုက်ပွဲဆက်လက်ပြင်းထန်နေပြီး၃ရက်သာအတွင်းစစ်ကောင်စီဘက်ကအယောက်100ကျော်သေဆုံးခဲ့တယ်လို့အရက်ခတ်တပ်တော် AA ကသတင်းထုတ်ပြန်ပါတယ်ဩဂုတ်လ26ရက်နေ့ထုတ်ပြန်ချက်အရစစ်တုံးဘန်းတွေကိုလည်းဖမ်းဆီးမိခဲ့ပြီးသေဆုံးသွားတဲ့အလောင်းတွေကိုလည်းကောင်းမွန်စွာတကြိုပေးခဲ့တယ်လို့သိရပါတယ်လက်နက်ခဲယမ်းတွေကိုလည်းတင်စီရမိခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒါ့အပြင်လက်နက်တွေနဲ့ထွက်ပြေးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့နောက်လိုက်တွေကိုလည်းလိုက်လံချေမုန်းနေပြီးလက်ကြံခံစစ်စခန်းတွေကိုလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တယ်လို့အေအေးကဆိုပါတယ်မောင်တော်မျိုးကအရက်ခတ်တပ်တော်ရဲ့အလုံးစုံထိန်းချုပ်မှုအောက်ကိုရောက်ရှိလာတော့မယ်လို့ဩဂုတ်လ24ရက်နေ့ညကအေအေးကထုတ်ပြန်ခဲ့ပါတယ်
ကချင်ပြည်ဗမော်မြို့နယ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ25ရက်နေ့မှာဗမော်နယ်မန်စီမြို့ကြားက KIA သိမ်းပိုက်ထားတဲ့ကောင်ကြရန်ရွာကကင်းစခန်းနှစ်ခုကိုစစ်ကောင်စီတပ်ကပြန်လည်ထိုးစစ်ဆင်လာတယ်လို့ရှီတန်းသတင်းရင်းမြစ်ကပြောပါတယ်။စစ်တပ်ကလည်းလေကြောင်း drone လက်နက်ကြီးတွေနဲ့တိုက်ခိုက်နေလို့ဒေသခံတချို့လည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။မူးမောင်မြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမာယာ430ကို KIA နဲ့ပူးပေါင်းတပ်တွေကဩဂုတ်လ16ရက်နေ့မှာသိမ်းပိုက်ထားပြီးမူးမောင်မြို့နယ်တစ်ခုလုံးကို KIA ကထိန်းချုပ်ထားပါတယ
်။စကိုင်းတိုင်းကလေးမြို့ကနေချင်းပြည်နယ်ဘက်ကိုတက်လာတဲ့ခရီးတင်ကားနဲ့ကုန်တင်ကားတွေကိုစာနဲ့အခြေခံစားတောက်ကုန်တည်ယူခွင့်ကိုစစ်ကောင်စီကပိတ်ပင်ထားပါတယ်။ကလေးမြို့အထက်တက်ကရုံမုတ်ဦးအနီးမှာရှိတဲ့စစ်ကောင်စီရဲ့ရှစ်မိုင်စစ်ဆေးရေးဂိတ်ကနေပြီးခဲ့တဲ့အပတ်ကစလို့အခုလိုကန့်တက်လိုက်တာဖြစ်တယ်လို့ကလေးမြို့ကကားကိတ်နဲ့နှိဆက်သူတွေကပြောပါတယ်။ကလေးမြို့ကနေချင်းပြည်နယ်ဖလန်းဟခါနဲ့ဒီဒိန်ရီကော်ဒါမျိုးဘက်ကိုတက်မဲ့ခရီးတင်ကားနဲ့ကုန်တင်ကားတွေဟာကလေးနဲ့ချင်းပြည်အဆက်မှာရှိတဲ့ရှစ်မိုင်စစ်ဆေးရေးဂိတ်ကိုဖြတ်ရပြီးပြီးခဲ့တဲ့အပတ်ကစလို့စစ်ဆေးမှုတွေလည်းတင်းကျပ်နေတယ်လို့ဆိုပါတယ်ချင်းပြည်နယ်မြောက်ပိုင်းဒေသဟာကလေးမျိုးကနေစံစီစားစတဲ့အခြေခံစားတောက်ကုန်ပစ္စည်းတွေကိုအထက်ကဝယ်ယူရတာဖြစ်ပြီးအခုလိုတည်ယူခွင့်ပိတ်ပင်ထားတာကြောင့်ကုန်စည်နှုန်းကြီးမြင့်မှုနဲ့ရိတ်ခါပြက်လက်မှုတွေရှိလာနေပါတယ်
ရှမ်းပြည်မြောက်ပိုင်းတီပေါ်မြို့မှာစစ်ကောင်စီတပ်ကလေရင်နဲ့ဘုံးလာကျဲခဲ့ရာကြောင့်လူထုတီကြီးတန်ရာရမှုတွေရှိခဲ့ပါတယ်။ဩဂုတ်လ28ရက်နေ့မှာစစ်ကောင်စီကလူထုညအိမောကြချင်းတွေမှာ Jet Fighter အပြင် Y12 ထောက်ပုလေရင်နဲ့ဘုံးတွေကျဲချခဲ့လို့အရက်သား2ယောက်သေဆုံးခဲ့ပြီး10ယောက်ကျော်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးတွေဟာမြို့တွင်ရက်ွက်တွေအပြင်အထက်က3နဲ့အမက3နေရာတွေမှာကျခဲ့တယ်လို့အီမန်နွေလဖျားကျောင်းနေရာမှာပါကျပြီးနေအိမ်အဆောက်အုံတွေပျက်စီးမှုတွေများ ပြခဲ့ပါတယ်
။အေယဝရီတိုင်းပသိမ်အကျဉ်းထောင်ကနေနိုင်ငံရဲ့အကျဉ်းသားအယောက်90ပါဝင်အကျဉ်းသား300နီးပါးကိုမြောင်းမြတ်အကျဉ်းထောင်ကိုပြောင်းရွှေ့လိုက်တယ်လို့နိုင်ငံရဲ့အကျဉ်းသားအရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ပသိမ်မြို့ကိုတော်လိုင်းရေးတပ်တွေထိုးစစ်ဆင်လာနိုင်တယ်ဆိုတဲ့သတင်းကြောင့်စစ်ကောင်စီကအခုလိုထောင်ပြောင်းရွှေ့တာလို့နှိစသူတွေကပြောပါတယ်။အခုထောင်ပြောင်းရွှေ့မှုထမှနေဆက်ဖြတ်ကျော်မှုအပါအဝင်တခြားအမှုတွေနဲ့ထောင်ချခံထားရတဲ့အကျဉ်းသားတွေလည်းပါဝင်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဩဂုတ်လ29ရက်နေ့ကထုတ်ပြန်ထားပါတယ်
။ဝန်ပြည်နယ်ကမြို့ပေါ်ရက်ကွက်နယ်ကြီးရွာအုပ်စုတွေမှာပြည်သူလုံခြုံရေးနဲ့အကြမ်းဖက်နိုင်နှင်းရေးအဖွဲ့တွေဖွဲ့စည်းသွားဖို့လက်တလောမှာပြင်ဆင်နေတယ်လို့စစ်ကောင်စီနဲ့နှိစက်သူတွေကပြောပါတယ်။မြို့ပေါ်ရက်ကွက်နယ်ကြီးရွာအုပ်စုအသီးသီးမှာအသက်35နှစ်ကနေအသက်60အကြာအမျိုးသားအယောက်50ကိုရွေးချယ်သွားမှာဖြစ်ပြီးပြည်သူလုံခြုံရေးနဲ့အကြမ်းဖက်နိုင်နှင်းရေးအတွက်စစ်တင်နှန်းတလတက်ရမှာဖြစ်တယ်လို့ဆိုပါတယ်။လက်ရှိမှာမြို့နယ်ကြီးကြပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားခဲ့ပြီးရက်ကွက်ကြီးရွာအဖွဲ့တွေကိုတော့မကြာခင်မှာဖွဲ့စည်းသွားဖို့တက်ဆိုင်ရာအဆင့်ဆင့်ကိုညွန်ကြားထားပြီးလက်နဲ့မကင်လူကြတဲ့ဒေသခံတချို့ကပြည်ပကိုထွက်ပြေးတိမ်းရှောင်ဖို့ပြင်ဆင်နေကြပြီလို့ဒေသခံတွေကပြောဆိုနေကြပါတယ
်။အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါ။ချင်းတော်လိုင်းရဲ့အားစုနှစ်ခုဖြစ်တဲ့ချင်းလန်းကောင်စီ CC နဲ့ဂျားကာလာချင်းအမျိုးသားအတိုင်းမင်ခံကောင်စီ ICN CC တို့အကြားတွေ့ဆုံဆွေးနွေးမဲ့အစီအစဉ်ဟာလုံခြုံရေးအခြေအနေကြောင့်ယာယီရွှေ့ဆိုင်လိုက်ရတဲ့အကြောင်းကိုတော့ကိုရောဘတ်ကစူးစီးထားပါတယ်။
ဖင်လန်နိုင်ငံအခြေစိုက် Crisis Management Initiative CMI အဖွဲ့ရဲ့ဂျောင်းဝင်ညှိနှိုင်းမှုဖြင့်ချင်းလန်းကောင်စီ CC နဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICN CC အဖွဲ့တို့ဟာအိန္ဒိယနိုင်ငံနယူးဒီလီမြို့မှာဒီလနောက်ဆုံးပတ်မှာတွေ့ဆုံဖို့စီစဉ်ထားခဲ့ကြပါတယ်။ဒါပေမဲ့လုံခြုံရေးအခြေအနေကြောင့်ယာယီရွှေ့ဆိုင်ထားလိုက်ပြီးမဲ့နောက်ထပ်တွေ့ဆုံနိုင်ဖို့ထပ်မံကြိုးစားဆောင်ရွက်နေတယ်လို့ချင်းလန်းကောင်စီတွင်းမူဆလိုက်ပေါ်ကပြောပါတယ်။
ဒီကျွန်တော်တို့နှစ်ဖက်တွေ့ဆုံနိုင်ဖို့တကူရောဆက်လက်ပြီးတော့မှကြိုးပမ်းတော်ဖို့ရှိပါတယ်။ဖက်စလုံးကနေမှာအဲ့ဒီသဘောထားအပေါ်မှာလည်းနဖက်စလုံးကသဘောတူထားတာရှိပါဒါပေမဲ့အချိန်ငယ်ရရတခုကြောင်းနဲ့ဆွေးဆင်ထားရတဲ့အခြေအနေတခုလို့ဖြစ်ပါတယ
်။ငကူစီစဉ်ထားချက်အရာ CMI အနေဖြင့်ချင်းလန်းကောင်စီနဲ့ ICN CC တို့ကိုတဖွဲ့ချင်းတီးခြားစီတွေးဆောင်ကသဘောထားကွဲလွဲမှုအခြေအနေတွေကိုစမ်းစစ်လေ့လာပြီးနောက်မှာနဖက်အင်အားစုတွေအကြားပြန်လည်တင့်မြတ်နိုင်ရေးဖြေရှာဖို့အစီအစဉ်ခဲ့ကြတာလို့ဆိုပါတယ်။ချင်းတော်လိုင်းအင်အားစုတွေအကြားတွေးဆောင်ဆွေးနွေးအဖြေရှာခြင်းကကောင်းတဲ့လက္ခဏာတစ်ခုဖြစ်ပြီးပြည်ပြည်ချင်းယုံကြည်မှုတည်ဆောက်သွားကြရမှာဖြစ်တယ်လို့ slide ball ကပြောပါတယ
်ကျွန်တော်တို့ကြားထဲမှာအချင်းချင်းချင်းပူပေါင်းဆောင်ရွက်လို့မရနိုင်သေးတဲ့ခံစားတွေလည်းရှိကောင်းရှိနိုင်မှာဖြစ်ပေမဲ့တွေ့ဆုံဆွေးနွေးပြီးတော့မှစပွဲပေါ်မှာဒီမျက်နှာချင်းဆိုင်ဆင်ဆက်မပြတ်ပေါ်လေဒါကျွန်တော်တို့တွေ့ဆုံဆွေးနွေးကြမယ်ဆိုရင်တော့တပြည့်ပြည့်နေတော့ကျွန်တော်တို့ကြားထဲမှာယုံကြည်မှုတွေတည်ဆောက်ရင်းနဲ့ပတ်သူလက်ပေးပူပေါင်းဆောင်ရွက်နိုင်မဲ့လုပ်ငန်းစဉ်တွေလမ်းစဉ်တွေလည်းရှိလာနိုင်မှာဖြစ်တဲ့ကြောင့်မလို့အခုလိုမျိုးတွေ့ဆုံဆွေးနွေးဖို့အတွက်ဖြစ်ပေါ်လာတဲ့ပုံမှာတော့ကောင်းတဲ့လက္ခဏာတစ်ခုဖြစ်ပါတယ်
CC နဲ့ ICNCC တို့တွေ့ဆုံဆွေးနွေးမှုအစီအစဉ်တွေကို CMI အဖွဲ့ကအစီအစဉ်ဆောင်ရွက်နေတာဖြစ်လို့ထပ်မံတွေ့ဆုံမဲ့အခြေအနေတွေကိုအတိအကျမသိရသေးဘူးလို့ဆိုပါတယ်လက်ရှိဖြစ်နေတဲ့ချင်းရင်းနဲ့ပတ်သက်ပြီးဘယ်အဖွဲ့အစည်းကပဲဂျောင်းဝင်ညှိနှိုင်းပေးနေပါစေတော်လိုင်းဦးဆောင်သူတွေရဲ့စိတ်တွေပြောင်းလဲခြင်းနဲ့ဆန္ဒမရှိရင်ထိရောက်မှုရှိမှာမဟုတ်ဘူးလို့ချင်းလူငယ်နိုင်ငံရေးလှစ်လာသုံးသပ်သူ slide တော့ ခါကပြောပါတယ်
ကျွန်တော်အမြင်ကတော့ဘေးသူဘေးဝါကဘေးလာပြီးကြောင်းဝင်ဆက်ဆက်နေနိုင်ပါစေ။ဒီပြင်ကတော်ဟန်ရှိဥဆောင်တဲ့သူရဲ့နိုင်ငံရေးစိတ်ဆန္ဒကအကြီးကပူပူချရတယ်လို့ထင်ပါတယ်။ခုချိန်မှာကအဖက်စလုံးမှာအချင်းချင်းတွဲဆုံဆွေးနွေးဖို့ဆန္ဒမရှိသေးနဲ့အချင်းချင်းအားပြိုင်မှုကိုပို့ပြီးမှအာရုံစိုက်ချနေတဲ့သဘောလို့ကျွန်တော်
CMI အဖွဲ့ဟာဆွေးနွေးပွဲနဲ့ညှိနှိုင်းပြန်ဖြေမှုတွေကတဆင့်ပြည်ပခန့်တွေကိုတားဆီးဖြေရှင်းဖို့ဂျောင်းဝင်ဆောင်ရွက်ပေးနေတဲ့လွတ်လပ်ပြီးအကျူးအမြတ်မယူတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးဖင်လန်နိုင်ငံဟက်စကီမြို့မှာအခြေစိုက်ထားတာဖြစ်ပါတယ်ခင်ဗျာ
မုန်နဲ့ကရင်ပြည်နယ်အဆက်ဖျားသုံးစုမျိုးထိုင်းနယ်စပ်ချားမှာရှိတဲ့အနန်းကွင်းအခြေဆိုင်အရှိတောင်တိုင်းစစ်ဌာနချုပ်ရဲ့ရှေ့တန်းဗျူဟာစစ်စခန်းကိုသိမ်းပိုက်နိုင်ဖို့ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတာကြောင့်တိုက်ပွဲတွေအပြင်းထန်ဖြစ်နေပါတယ်။ဒီကြောင့်ကိုတော့ရမင်းအစုစည်းထားပါတယ်
။မုန်ပြည်နယ်တမ်ကျန်းမြို့နယ်ကရင်ပြည်နယ်ကြာအင်းဆက်ကြီးမြို့နယ်ဖျားသုံးစုမျိုးထိုင်းနယ်စပ်ချားမှာရှိတဲ့နန်းကွင်းခြေဆိုင်ရှစ်တောင်တိုင်းစစ်ထဏာကျောင်းရဲ့ခြေတံကိုခရင်မျိုးသားစီယုံခင်ယူနဲ့ပူပေါင်းဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပါတယ်။ခင်ယူတပ်မဟာ6လက်အောက်ခံစစ်ကြောင်း3ကြောင်းနဲ့ PDF တွေပူပေါင်းပြီးပိတ်ဆို့တိုက်ခိုက်နေတယ်လို့တစ်ဖက်မှာလည်းတမ်ကျက်ခြေဆိုင်အမှတ်3တင်ကအမြောက်တိုင်ရင်ကပြစ်ခတ်နေတယ်လို့၄ကြောင်းကနေပါဝန်ကျင်းနေတာတွေလုပ်နေပါတယ်။ ဒီလိုပြန်လည်တိုက်ခတ်နေကြလို့တိုက်ပွဲတွေပြင်းထန်မိမယ်အနာကွင်းဖြူဟာစခန်းဟာလောလောဆယ်မှာတော့မကြသေးဘူးလို့ဖျားသုံးစုတိတစစ်ရေးစောက်ကြီးလိလသူတို့ကခုလိုပြောပါတယ်
အနံကွင်းကိုဘုရားကဲနေရလဲဆို3-5အမြောက်တက်နဲ့4မြန်ကဲနေလို့မကြသေးတာ KNU ကတော့စစ်ကြောင်း3ကြောင်းတရင်3ရင်းဖြစ်သွားရင်း16ရဲ့ရင်း18ရဲ့ရင်း29 PDF တွေလည်းပါတယ်အနံကွင်းရောလွတ်ရှမ်းရောပိတ်ထားတာလေ
တိုက်ပွဲတွေခက်ဆက်ဆက်ဖြစ်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေအပြင်နေရင်လည်းပါဘုံကျက်ခဲ့တာကြောင့်ရွာတွေအလုံးတို့ပျက်စီးကုန်နေပြီလို့သူကဆက်ပြောပါတယ်
တိုက်ပွဲကတော်တော်စိတ်တယ်ခင်ဗျဒါပေမဲ့တခါကျရင်တိုက်ပွဲကဖြည့်သည့်ဖြည့်စီမဖြည့်သည့်ဖြည့်စီတက်ကနည်းနည်းအတန်ကြာပြီဆိုတာနဲ့3-5နေပြီးတော့အဲ့ဒီလက်နဲ့ကြီးတွေနဲ့ကြားကျင်တဲ့နေရာကြာပစ်ထည့်တယ်ခင်ဗျအဲ့ထက်ပို့ပြီးတော့ခြံစည်းဦးနားလောက်ကတ်လာပြီးဆိုလို့ရှိလို့ရှိရင်လေးမြန်လက်လာတယ်အေးရွာတော့ဒီဗီဒီယိုမှမရှိတော့ဘူးခင်ဗျ
ဖျားသုံးစုတပ်စက်ကာလာနီနာတဝိုက်ကရွာတွေဖြစ်တဲ့ဖားပြလွတ်ရှံဝင်းခနကြုံခွန်းတညင်ကြဘလူတမယာနဲ့နန်းကွင်းတရာလုံးနီးပါးဟာပျက်စီးကုန်ပြီဖြစ်တဲ့အတွက်ရွာသားတွေကတမ်ဇက်မျိုးဘက်ကိုပြောင်းရွှေ့လာကြပြီလို့တမ်ဇက်နဲ့ဖျားသုံးစုမျိုးကိုသွာလာနေတဲ့ကားသမားတယောက်ကအခုလိုပြပါတယ်
။တဲကပြက်လဲတော့ညီလည်းနဲ့ကြီးကြတာအဲ့လိုပါကြံလို့အဲ့လိုမှကြာပြီးညူနာတမ်ဇက်ရောရောက်လာတယ်၄၅၆ရောက်လာအနန်းကွင်းကလူတွေကတော့အခုလက်ရှိဒီအမှုဇာတ်ဘက်ကိုပဲပြောင်းပြီးတော့လည်နေကြတာများတယ်။တိုင်းတာတခုထိနေမယ်လို့တော့ပြောတာပါလေ။ချင်းနေဘက်ကအေးစေးမှပဲပြန်ရဲမယ်။ကားကတော့အဲ့ဒီဘက်ကိုသူတို့လမ်းပိုက်လာတော့တော်ကြသည်။ဝင်ထွက်ဝင်ထွက်တိုင်းမရှိတော့
ပြီးခဲ့တဲ့ဩဂတ်လ12ရက်နေ့မှာကြာရောက်တဲ့ခရီးအာဇာနည်နေ့ကစပြီး KNU ပူးပေါင်းတပ်ဖွဲ့တွေကစစ်စင်တိုက်ခတ်နေခဲ့တဲ့နှစ်ပတ်လောက်ကြာမြင့်ခဲ့ပြီးစစ်ကောင်စီဘက်ကတော့နန်းကွင်းဖြူဟာစကားမကြဖို့အတွက်ကိုအပြင်းထန်ခုခနေရဆဲပဲဖြစ်ပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်မောင်တော်မြို့တင်းတိုက်ပွဲဆက်လက်ပြင်းထန်နေပြီး3ရက်တာအတွင်းစစ်ကောင်စီဘက်ကအယောက်100ကျော်တိစုံခဲ့တယ်လို့အရက်ခတပ်တော် AE ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်ပမော်မြို့နယ်ထဲကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ
်။တရရှင်တွေအခုနားဆင်နေကြတာကတော့နယ်စပ်ဒီတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပါ
ရခိုင်ဘက်မောင်တော်မြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတဲ့သတင်းပါဝင်တိုင်းရင်းသတင်းလောအပီမှာတော့ VO ရဲ့ခြေသာရညအစီအစဉ်နဲ့ဆက်မသက်ခဲ့သတင်းအချင်းချုပ်မဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
American သမ္မတ Joe Biden အနေနဲ့လာမယ့်သတင်းပတ်ဒီအတွင်းမှာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံဖို့အဆင်သင့်မယ်လို့ American အမျိုးသားလုံခြုံရေးဆိုင်ရာအထူးအကြံပေး Jake Sullivan ကပြောကြားလိုက်ပါတယ်ဘေကျင်းမြို့တော်မှာသမ္မတရှီဂျင်ပင်နဲ့ဒီကနေ့တွေ့ဆုံစဉ်မှာသူကအခုလိုပြောခဲ့တာပါအကျိုးဆက်တွေများတဲ့နှစ်နိုင်ငံဆက်ဆံရေးမှာအဆင့်မြင့်မဟာဗျူဟာမြောက်ဆက်သွယ်ရေးလမ်းကြောင်းတွေပွင့်နေဖို့အတွက်တမရဘိုင်ဒန်ကသူ့ကိုတရုတ်နိုင်ငံကိုဆေလွှတ်ခဲ့တာဖြစ်တယ်လို့လည်းပြောပါရယ်နှစ်နိုင်ငံလုံးမှာကြီးမားတဲ့အပြောင်းလဲတွေရှိခဲ့ပေမဲ့ကမ္ဘာကြီးတည်ငြိမ်အခြေအနေကောင်းမွန်စေဖို့အတွက်နှစ်နိုင်ငံဆက်ဆံရေးဟာမပြောင်းမလဲရှိနေပါတယ်လို့တရုတ်တမရရှီဂျင်းပင်ကလည်းပြောပါရယ်American နိုင်ငံသား American လုံခြုံရေးအထူးအကြံပေး Jake Sullivan ဟာဒီကနေ့အစောပိုင်းတုန်းကလည်းတရုတ်စစ်ရေးကော်မရှင်ဒုဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့ပါရယ်အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံကြားမှာတော့ကာကွယ်ရေးသဘောတူညီမှုတစ်ခုကိုလက်မှတ်ရေးထိုးလိုက်ပြီးအာရှပစိဖိတ်ဒေသတွေမှာလုံခြုံရေးချင်းချောင်းမှုတွေကိုအနီးကပ်ပူးပေါင်းတုံ့ပြန်သွားဖို့ကတိပြုလိုက်ကြပါတယ်။ဩစတြေးလျကာကွယ်ရေးဝန်ကြီး Richard Miles နဲ့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီး Prabowo Subianto တို့လက်မှတ်ရေးထိုးခဲ့ကြတာပါ။အဲ့ထဲမှာနှစ်နိုင်ငံပူးတွဲစည်းရေးလေ့ကျင့်မှုတွေနဲ့တပ်တွေအပြန့်အလှန်နေရာချထားရေးနဲ့ဆိုင်တဲ့သဘောတူညီမှုတွေပါဝင်ပါတယ်။ဒီသဘောတူညီချက်ကစီအရသဘောတူစာချုပ်ဒါမှမဟုတ်စီအမဟာမိတ်စာချုပ်မဟုတ်ဘူးဆိုတာကိုတော့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကအလေးထားပြောပါတယ်ဩစတြေးလျကာကွယ်ရေးဝန်ကြီးကတော့ဒီသဘောတူညီချက်ဟာနှစ်နိုင်ငံကြားမှာအရေးကြီးဆုံးကာကွယ်ရေးသဘောတူညီချက်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်ဒဝဲဝက်ချ်အွန်လိုင်းသတင်းဌာနကသတင်းတောက်နှစ်ယောက်ကိုစစ်ကောင်စီကနှစ်ရှည်ထောင်ဒဏ်တွေဒီနှစ်စာပိုင်းကချခဲ့တယ်လို့ဒဝဲဝက်ချ်အက်ဒီတာကဒီကနေ့ပြောကြားပါတယ်ကိုမျိုးမြင့်ဦးကိုမေလာရုံးကထောင်တန်းတသက်ကိုအောင်ဆန်းဦးကိုဖေဗရူလာရုံးကထောင်တန်းအနှစ်20ချခဲ့တာဖြစ်တယ်လို့ Editor က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်ရှင်
ကျေးဇူးပါမဆုမြတ်မွန်ရေအခုလိုသတင်းအချင်းချင်းပြီမှာတော့ VO ရဲ့အခုညစာသားရင်းညအစီအစဉ်တွေဒီမှာပဲပြီဆုံးသားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Best တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်မြောင်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာ
This program has come